Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2018ခုနှစ်မတ်လ6ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလမီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုကအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါ။ကျွန်တော်ရန်တိုင်းမှာအင်္ဂါညပိုင်းသတင်းတွေကိုကိုအောင်နဲ့အတူချင်းညာပေးသွားမှာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံကသူတို့ပေါ်စီးရချင်းကြောင်းမှုတွေကိုဖယ်ရှားမယ်ဆိုရင်သူတို့ရဲ့နျူကလ িয়ার စီစဉ်ကိုဆက်ထားဖို့လိုအပ်မှာမဟုတ်သလိုအမေရိကန်ပြည်ထောင်စုနဲ့လည်းဆွေးနွေးဖို့ဆန္ဒရှိတယ်လို့ပြောကြားခဲ့ကြောင်းထောင်ကိုရီးယားအနာပိုင်းကပြောကြားလိုက်ပါတယ်။မြန်မာလူမျိုးရေးတပ်တွေဟာရခိုင်ပြည်နယ်မြောက်ပိုင်းမှာဆက်ပြီးတော့ရှိနေတဲ့ရိုဟင်ဂျာမွတ်စလင်တွေပေါ်မှာလူခွင့်ရချိုးဖောက်မှုတွေဆက်ပြီးကျူးလွန်နေတယ်လို့ကုလသမဂ္ဂတာဝန်ရှိသူတူကပြောကြားလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒီညပိုင်းမှာကြားဖို့ရှိပါတယ်ဗျာ။
အခုညပိုင်းသတင်းလွှာတွေထဲမှာတော့ဒီကနေ့မြကြီးနားမြို့မှာမြန်မာတရုတ်နှစ်နိုင်ငံဆက်ဆံရေးယုံဖွင့်လိုက်တဲ့အပေါ်မှာကချင်နိုင်ငံရဲ့တိုင်ဝိုင်းကအမြင်တချို့ကိုအခုလိုနားဆင်နိုင်ပါတယ်
။ဒီပါရဲတို့ခုနပြောတဲ့ဒီမြို့ဆေးဝါးမြင်းရဲတို့စားကြည့်ရင်ဒါလည်းပါပါဖို့ရှာ။အဲ့တော့ကျွန်တော်ကတော့မြင်တာကတော့ဒါကောင်းတယ်လို့ပဲမြင်ပါတယ်။
ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌရဲ့မှတ်ချက်နဲ့အတူနားဆင်ရမှာပါ။ကရင်လက်နက်ကိုင်တပ် KNU နဲ့အစိုးရတပ်မတော်ကြားအပြန်အလှန်ပစ်ခတ်မှုအခြေအနေတခါနိုင်ငံတကာသတင်းလွှာတွေမှာတော့ရာသီဥတုပြောင်းလဲမှုဆိုင်ရာသတင်းလွှာတစ်ပုဒ်နဲ့အသက်အရွယ်အိုမင်းမှုနဲ့မှတ်ဉာဏ်ကြာဆင်းခြင်းမဆင်းခြင်းဆိုင်ရာကျန်းမာရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုလည်းနားဆင်ကြရမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ကိုအောင်တို့ကပြောပြပေးကြပါမယ်ရှင်။
မြောက်ကိုရီးယားနိုင်ငံကသူတို့ဘက်မှစီးရချင်းကြောင်းမှုတွေကိုဖယ်ရှားလိုက်မယ်ဆိုရင်သူတို့ရဲ့နျူကလ িয়ার အစီအစဉ်ကိုဆက်ထားဖို့လိုအပ်မှာမဟုတ်သလိုအမေရိကန်ပြည်ထောင်စုနဲ့လည်းဆွေးနွေးဖို့ဆန္ဒရှိတယ်လို့မြောက်ကိုရီးယားဘက်ကအရေးမပြောကြားခဲ့ကြောင်းထောင်ကိုရီးယားအနာပိုင်တွေကပြောပါရယ်မြောက်ကိုရီးယားအစိုးရအနေနဲ့သူတို့ရဲ့လုံခြုံရေးကိုအာမခံပြီးသူတို့ပေါ်စီးရချင်းကြောင်းမှုတွေကိုဖယ်ရှားခဲ့မယ်ဆိုရင်သူတို့အနေနဲ့နျူကလ িয়ার လက်နက်ပိုင်းဆက်အောင်လှုပ်ဖို့ပါအကြောင်းမှမရှိပဲကိုရီးယားကျွန်းဆက်ကိုလည်းနျူကလ িয়ার ကင်းစင်တဲ့နေရာဖြစ်အောင်လှုပ်သွားဖို့မြောက်ကိုရီးယားဘက်ကရှင်းရှင်းလင်းလင်းအတည်ပြုခဲ့တယ်လို့တောင်ကိုရီးယားနိုင်ငံရဲ့ထိပ်တန်းလုံခြုံရေးအကြံပေးချွန်အီယောင်းကဆိုးမျိုးမှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်တောင်ကိုရီးယားရဲ့ထိပ်တန်းကိုယ်စားလှယ်အဖွဲ့ဟာမြောက်ကိုရီးယားနိုင်ငံကိုနှစ်ရက်ကြာတွားရောက်ပြီးတော့ခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံခဲ့ပြီးတောင်ကိုရီးယားနိုင်ငံကိုပြန်လည်ရောက်ရှိစဉ်မှာသူကအခုလိုပြောကြားခဲ့တာဖြစ်ပါတယ်ကိုရီးယားနိုင်ငံသားထိပ်သီးဆွေးနွေးပွဲကိုတော့လာမယ့်ဧပြီလမှာကျင်းပသွားဖို့သဘောတူခဲ့ကြပြီးဒါဟာဆယ်စုနှစ်တစ်ခုကျော်ကြာကာလအတွင်းမှာပထမဆုံးအကြိမ်တွေ့ဆုံဆွေးနွေးကြမှာလည်းဖြစ်ပါတယ်နျူကလ িয়ার လက်နက်ဖြတ်သိမ်းရေးနဲ့အမေရိကန်နဲ့ပုံမှန်ဆက်ဆံရေးဖြစ်ပေါ်လာဖို့နဲ့ပတ်သက်ပြီးဆွေးနွေးတဲ့အခါမှာလည်းမြောက်ကိုရီးယားအစိုးရဟာသဘောပေါက်လွယ်တယ်လို့သူကပြောကြားခဲ့ပါတယ်ခင်ဗျာ
အမျိုးမျိုးမသိတဲ့အစိတ်တမျိုးမျိုးနဲ့ထိတွေ့မိပုံရပြီးတော့အပြင်းထန်နာမကျန်းဖြစ်နေတဲ့အတွက်စေယုံတင်ထားရတဲ့ရုရှားထောက်လိုင်းဟောင်းတူရဲ့ကိစ္စနဲ့ပတ်သက်လို့ဗြိတိန်ဆူရစီမဆက်သွယ်ရသေးပေမယ့်ဒီကိစ္စစုံစမ်းဆက်ဆင်းမှုမှာဗြိတိန်ဆူရနဲ့ပူးပေါင်းဆောင်ရွက်ဖို့အစဉ်သင့်ပြင်ထားတယ်လို့ရုရှားကဒီကနေ့အင်္ဂါနေ့မှာပြောကြားလိုက်ပါတယ်အဲ့ဒီနာမကျန်းဖြစ်နေသူဟာဆာဂင်းစကာရီဖယ်ဆိုသူဖြစ်ပြီးတော့2010ခုနှစ်ကအမေရိကန်ပြည်ထောင်စုနဲ့ရုရှားတို့ကြားတရှိုရီကိုအပြန်အလှန်ဖလှယ်ခဲ့ပြီးတဲ့နောက်ဗြိတိန်နိုင်ငံမှာခေလွန်ကင်းပေးထားသူဖြစ်တယ်လို့ဗြိတိန်သတင်းဌာနတွေကပြောပါရယ်စကရီပယ်ဟာလို့ယုံကြည်ရတဲ့အမျိုးသားကြီးတဦးနဲ့အမျိုးသမီးငယ်တဦးတို့ကိုဆယ်လီစပါရီမျိုးရဲကခုံတန်းရတစ်ခုပေါ်မှာသတိမေ့နေတာကိုတင်းငွနေနေနေကင်းပိုင်းကတွေ့ခဲ့ရတယ်လို့မျက်မြင်တဦးကပြောပါရယ်သူတို့နှစ်ဦးဟာတယောက်နဲ့တယောက်တီးပုံရပြီးမြင်သာတဲ့ဒဏ်ရာတစ်စုံတစ်ခုရမှထားတာမရှိပဲသူတို့ကိုဆယ်လီစပါရီဆေးရုံကိုခေါ်ဆောင်သွားခဲ့တယ်လို့ဒေသခံရဲတပ်ဖွဲ့ကပြောပါရယ်စကရီပန်နဲ့သူနဲ့အတူရှိနေတဲ့အမျိုးသမီးဟာအစိတ်တမျိုးမျိုးနဲ့ထိတွေ့မိတယ်လို့တန်တရားရှိနေပြီးအဲ့ဒီနှစ်ဦးမှာစိုးရင်ကြအခြေအနေရှိနေတာကြောင့်အထူးကြမှတ်ကုသပေးနေတယ်လို့ဝစ်ရှိုင်ယာရဲကပြောပါတယ်။ဒါပြင်တစုံတစ်ယောက်ကသူတို့ပေါ်ရာဇဝတ်မှုကျူးလွန်ခဲ့တဲ့လောက်ရလားဆိုတာဆက်လက်စုံစမ်းနေတယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်ခင်ဗျာ။
စီးရီးယားဆူအတက်တွေကသဘုံတွေထိမ့်ချုပ်ထားတဲ့နေရာတွေကိုမြေပြင်ထိုးစစ်တရော၄ချောင်းကပါဆက်ပြီးဘုံကျဲတိုက်ခိုက်ခဲ့တာကြောင့်စီးရီးယားနိုင်ငံအရှေ့ပိုင်းဂူတာဒေသမှာလူသားချင်းစာနာမှုအကူအညီတွေပေးနေတဲ့နိုင်ငံတကာအကူအညီပေးရေးရင်နှန်းတွေဟာသူတို့ရဲ့လုပ်ငန်းစဉ်တွေကိုရပ်ပြီးတော့အဲ့ဒီဒေသကနေပြန်လည်ဆုတ်ခွာနေကြပါတယ်။ဘုံကျဲတိုက်ခိုက်မှုတွေဖြစ်နေတာကြောင့်ထရက်ကား46စီးပါတဲ့ရင်နှန်းဟာ သူတို့မှာပါတဲ့အထောက်ပံ့တွေကိုအပြည့်အဝမပေးနိုင်ခဲ့ပဲဂူဒါဒေသကအဓိကမြို့ကြီးဖြစ်တဲ့ဒူမာမြို့ကနေဒမတ်စကတ်မြို့ကိုတလှနေညပိုင်းမှာပြန်လည်ထွက်ခွာလာခဲ့ပါတယ်ဘုံကျဲတိုက်ခိုက်မှုတွေကြားမှာပဲကျွန်တော်တို့အကူအညီတွေပေးနိုင်သလောက်ပေးခဲ့ကြောင်းရဲသားတွေဟာစိတ်မကောင်းစရာအခြေအနေတစ်ခုမှာပိတ်မိနေတယ်လို့ UNHCR အဖွဲ့ရဲ့ Syria နိုင်ငံဆိုင်ရာကိုယ်စားလှယ်စာချုပ်မာလစ်က Twitter ကနေပြောပါတယ်နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေအားလုံးကတော့ဘေးအန္တရာယ်ကင်းတဲ့အနေအထားမှာရှိတယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကလည်းပြောပါတယ်ဒါပြင်တိုက်ပွဲတွေဖြစ်နေတဲ့နေရာတွေကိုတင်ပို့ဖို့လှုပ်ထားတဲ့စေဝါအကူအညီတွေအတော်များများကိုခေတ်သေးရေးအဖွဲ့တွေတင်လို့မရအောင်ရုရှားအစိုးရဘက်ကတားဆီးခဲ့သလိုအဲ့ဒီနေရာမှာတခြားအရာတွေနဲ့လည်းအစားထိုးခွင့်မပေးခဲ့ဘူးလို့ကုလသမဂ္ဂနဲ့နိုင်ငံတကာချက်ချင်းဒီအဖွဲ့ကပြောပါတယ်ခင်ဗျာ
အမေရိကန်နိုင်ငံတွေကိုတင်သွင်းတဲ့တမနိတင်သွင်းကုန်တွေအပေါ်25ရာခိုင်နှုန်းအခွန်ကောက်ပြီးအလူမီနီယံပေါ်အခွန်10ရာခိုင်နှုန်းတိုးကောက်ဖို့ဆုံးဖြတ်ချက်ကိုအမေရိကန်ပြည်ထောင်စုကပြန်ပြင်မှာမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့မှာထပ်လောင်းပြောကြားလိုက်ပါတယ်။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူနဲ့သမ္မတအင်ဘီရောမှာမတွေ့ဆုံခင်တုန်းကတော့သမ္မတထရမ့်ကတကယ်လို့မျှတမှုရှိတဲ့ NAFTA ကမြောက်အမေရိကနိုင်ငံများလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်အသစ်ထွက်ပေါ်လာမယ်ဆိုရင်မက္ကဆီကိုနဲ့ကနေဒါနိုင်ငံတွေအတွက်ဒီခွန်ကောက်မှုကနေကင်းလွတ်ခွင့်ပေးကောင်းပေးနိုင်တယ်လို့ပြောကြားထားတာပါ။ NAFTA သဘောတူညီချက်ကြောင့်နှစ်ပေါင်းများစွာစူးစူးဝါးဝါထိခိုက်ခဲ့ကြောင်းနဲ့ဒါကိုပြန်လည်ညှိနှိုင်းရေးမအောင်မြင်ခဲ့ရင် NAFTA ကနေနှုတ်ထမဖြစ်ကြောင်းလဲသမရကပြောပါရယ်အမေရိကန်ပြည်သူတွေအတွက်မျှတမှုရှိတဲ့သဘောတူညီချက်ရအောင်ညှိနှိုင်းနေတာဖြစ်ကြောင်းလဲသူကပြောပါရယ် NAFTA ကိုပြုပြင်ပြောင်းလဲနိုင်ဖို့နိုင်ငံသုံးနိုင်ငံလှုပ်ဆောင်နေတာဖြစ်ပြီးတော့နောက်ဆုံးအကြိမ်ဆွေးနွေးပွဲကိုမက္ကဆီကိုစီးတီးမှာကျင်းပခဲ့တာပါတမနီနဲ့အလူမီနီယံသွင်းကုန်တွေအပေါ်ကြီးမားတဲ့အခွန်အခကောက်ခံဖို့သမရထရမ့်ရဲ့ဆုံးဖြတ်ချက်ကိုသူ့ရဲ့ Republican Party ကလွှတ်တော်အမတ်တချို့ကရောကမ္ဘာတစ်လုံးအမေရိကန်ရဲ့ကုန်သွယ်ဘက်နိုင်ငံတွေကပါပြင်းပြင်းထန်ထန်ဝေဖန်နေကြပါတယ်အကဲကက်တွေကလည်းဒီလိုအခွန်ခကောက်ခံမယ်ဆိုရင်အမေရိကန်ရဲ့မဟာမိတ်များပြောက်တဲ့ထိခိုက်နစ်နာမှုတွေဖြစ်လာစေမယ်လို့သတိပေးခဲ့ကြပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေအင်္ဂါနေ့ညဘက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မြန်မာလုံခြုံရေးတပ်တွေဟာရခိုင်ပြည်နယ်မြောက်ပိုင်းမှာဆက်ပြီးကြံရှိနေတဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်မှာလူခွင့်ရေးချုပ်ဖောက်မှုတွေဆက်ပြီးကျူးလွန်နေတယ်လို့ကုလသမဂ္ဂတာဝန်ရှိသူတူကပြောကြားလိုက်ပါတယ်။ရိုဟင်ဂျာတွေအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားတာတွေမြန်မာဘက်ကဆက်ပြီးလှုံ့ဆော်နေကြောင်းလူခွင့်ရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှူးချုပ်အန်ဒရူးဂီလ်မော့ကအင်္ဂါနေ့ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတဲကဒုက္ခသည်စခန်းတွေကိုရောက်ရှိလာတဲ့ရိုဟင်ဂျာတွေရဲ့ပြောကြားချက်အပေါ်မှာအခြေခံပြီးတော့သူကအဲ့လိုပြောတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့ဩဂတ်စ်လကမြန်မာလုံခြုံရေးတပ်တွေကရခိုင်ပြည်နယ်မြောက်ပိုင်းမှာနေမြေရှင်းလင်းမှုတွေလုပ်ရကနေရိုဟင်ဂျာ9သိန်းလောက်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာဖြစ်ပါတယ်။နိုင်ငံတကာလူခွင့်အဖွဲ့တွေနဲ့ရိုဟင်ဂျာမွတ်စလင်တွေကတော့မြန်မာလုံခြုံရေးတပ်တွေဟာလူသတ်မှုမတိမ်မှုနဲ့မိရှုဖြက်စီးတာတွေကိုကျူးလွန်ခဲ့ကြတယ်ဆိုပြီးဆွဆွဲနေကြပါတယ်။ဒါပေမဲ့မြန်မာလုံခြုံရေးတပ်တွေဟာအခုခါမှာတော့အရင်တုန်းကလိုသုတံတရရဲ့နဲ့ရှင်းလင်းဖယ်ရှားတာမျိုးမဟုတ်ပဲပို့ပြီးတော့နှူးညံ့ညင်သာတဲ့နီလန်တွေကိုတုံးပြီးရိုဟင်ဂျာမွတ်စလင်တွေငတ်မော့ခေါင်းမအောင်လှုပ်လာနေတယ်လို့ကေမောကပြောပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားမှာရိုဟင်ဂျာမွတ်စလင်တွေနေရပြန်ရေးနဲ့ပတ်သက်ပြီးသဘောတူညီမှုတွေလုပ်ခဲ့ကြပေမဲ့လက်ရှိအခြေအနေကတော့အဲ့ဒီလူတွေကိုဘေးကင်းလုံခြုံပြီးဂုဏ်သိက္ခာရှိရှိနဲ့ရေရှည်ပြန်နေသွားနိုင်ဖို့အခြေအနေကတော့တိတ်ပြီးမဖြစ်နိုင်သေးဘူးလို့သူကပြောပါတယ်ခင်ဗျာ
ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးတော့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုကိုတာဝန်ကရန်နာခဲ့တယ်လို့မြန်မာစစ်တပ်ကတရားဝင်ထုတ်ပြန်ခဲ့ပါတယ်ဖြစ်ခဲ့တဲ့အခြေအနေပေါ်ကင်တွေရမှာအားနည်းချက်တွေရှိတာကြောင့်တာဝန်ဆက်လက်ထမ်းဆောင်ခွင့်ကိုရပ်နားခဲ့တယ်လို့သုံးသုံးပေမဲ့စစ်တပ်ကနေနားပေးတာလားဒါမှမဟုတ်နေရာရွှေ့ပြောင်းတာလားဆိုတာတော့ရှင်းရှင်းလင်းလင်းမဖော်ပြပါဘူးဒါအပြင်ပြည်မှုကျွလွန်တဲ့အရာရှိစစ်သည်9ဦးရဲတပ်ဖွဲ့ဝင်3ဦးတို့ကိုလည်းတည်ဆဲဥပဒေနဲ့အရေးယူအပြစ်ပေးခဲ့တယ်လို့ဖော်ပြပါတယ်ဒါလို့ဆောင်ရွက်နေတဲ့ဂျာကပဲတက်မရော်ရဲ့မူဝါဒမဟုတ်တဲ့တူးချင်းလုတ်ကင်မှုအမှားတွေကိုပုံကြီးချဲပြီးတက်မရော်တရားလုံးကကျူးလွန်နေတဲ့အောင်ဆွဆဲမှုတွေလုပ်တယ်ဆိုပြီးတော့မကြခင်ကဥရောပသမဂ္ဂရဲ့မြန်မာစစ်တပ်ကိုအရေးယူမယ်ဆိုတဲ့သဘောထားထုတ်ပြန်ချက်ကိုလည်းပြန်လည်တုံ့ပြန်ပါတယ်ရိုဟင်ဂျာအရေးဒီစစ်တပ်နဲ့ပတ်သက်လို့ဗြိတိန်လွှတ်တော်မတ်ရဲ့ဆွဆဲချက်တွေ EU ဥရောပသမဂ္ဂနိုင်ငံဂျာအရေးကောင်စီရဲ့ဆုံးဖြတ်ချက်တွေဟာတက်မရော်ရဲ့လုံခြုံရေးဆောင်ရွက်မှုနဲ့ရခိုင်ရေးအစိုးရဆောင်ရွက်ချက်တွေအပေါ်ပြည်တွင်းပြည်ပကနေအထင်မြင်လွဲမှားစရာတွေဖြစ်စေတယ်လို့ဆိုပါတယ်မ မြန်မာစစ်တပ်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကို ICC ပြည်မှုဆိုင်ရာနိုင်ငံတကာတရားရုံးမှအရေးယူနိုင်ရေးအတွက်ဗြိတိန်လူတော်အမတ်တရားကျော်ကနေဗြိတိန်ဆွေရကိုဖေဖော်ဝါရီလကုန်မှကဖိအားပေးခဲ့ကြပါတယ်။အဲဒီနောက်ဥရောပသမ္မတနိုင်ငံသားရေးကောင်စီမြန်မာအရေးဆုံးဖြတ်ချက်မှာတော့မြန်မာနိုင်ငံနဲ့စစ်ရေးဆက်ဆံမှုတွေကိုလျှော့ချဖို့နဲ့ရခိုင်ရေးတာဝန်ရှိစစ်ကောင်ဆောင်တွေကိုပြစ်မှတ်ထားအရေးယူဖို့အဆိုထည့်သွင်းခဲ့တာပါ။မြန်မာစစ်တပ်ရဲ့ထုတ်ပြန်ချက်မှာတော့ဒါရီယာလုံးကျန်ဖန်တီးတဲ့ဆွဆဲချက်တွေအပေါ်အခြေတည်ထားတာဖြစ်ပြီးတကယ်တမ်းရခိုင်ရေးအခုကြုံနေရတဲ့ကိစ္စတွေမှာအာဆာလက်နက်ကိုင်အဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်လာမှုကြောင့်သာဖြစ်တယ်လို့တုံ့ပြန်ထားပါတယ်ခင်ဗျာ
။သီရိလင်္ကာနိုင်ငံအလဲပိုင်းခန်ဒီမြို့မှာဗုဒ္ဓဘာသာရေးနဲ့မွတ်စလင်တွေကြားပဋိပက္ခတွေဖြစ်ပြီးတရက်အကြာဒီကနေ့မှာပဲအကြမ်းဖက်မှုတွေမဖြစ်အောင်ထိန်းတဲ့အနေနဲ့သီရိလင်္ကာအစိုးရကနိုင်ငံတော်အရေးပေါ်အခြေအနေကိုဆက်အကြာကြီးညာလိုက်ပါတယ်။သီရိလင်္ကာနိုင်ငံမှာပြီးခဲ့တဲ့နှစ်အတွင်းဗုဒ္ဓဘာသာနဲ့မွတ်စလင်တွေကြားတင်းမာမှုတွေတိုးလာနေပြီးတချို့ဗုဒ္ဓဘာသာအစွန်းရောက်အဖွဲ့တွေကမွတ်စလင်တွေဟာလူတွေကိုသူတို့ဘာသာတွေကိုဝင်အောင်အတင်းလှုပ်ဆောင်ပြီးရှေးအောင်ဗုဒ္ဓဘာသာအမွေနဲ့နေရာတွေကိုလည်းဖျက်ဆီးပစ်တယ်လို့ဆွဆဲခဲ့ကြပါတယ်။ဒါပြင်တချို့ဗုဒ္ဓဘာသာဝင်အမျိုးသားရေးဝါဒီတွေကလည်းမြန်မာနိုင်ငံကနေထွက်ပြေးလာပြီးသီရိလင်္ကာနိုင်ငံမှာခိုလုံခွင့်တောင်းခံခဲ့တဲ့ရိုဂျာမွတ်စလင်တွေကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။အဒီကယုံတွေနိုင်ငံတွင်းတခြားနေရာတွေကိုမပြတ်နှံ့အောင်ကာကွယ်တဲ့အနေနဲ့နိုင်ငံတော်အရေးပေါ်အခြေအနေကိုဆက်အကြာကြီးညာဖို့အစိုးရအဖွဲ့အစည်းအဝေးတွင်မှဆုံးဖြတ်ခဲ့တယ်လို့သီရိလင်္ကာအစိုးရပြောခွင့်ရကရိုက်တာသတင်းဌာနကိုဒီနေ့ပြောကြားပါတယ်။ Facebook လူမှုကွန်ရက်မှာကြမ်းဖက်မှုတွေဖြစ်အောင်လုံခြုံရေးသားနေသူတွေကိုလည်းပြင်းပြင်းထန်ထန်အရေးယူဖို့ဆုံးဖြတ်ထားတယ်လို့လူမှုကွန်ရက်ဒီမှာရေးသားတာရင်းနဲ့ပတ်သက်ပြီးတော့သူကတုံ့ပြန်ပါတယ်။မွတ်စလင်ဈေးဆိုင်တစ်ခုကိုလူကမီးရှို့ဖျက်ဆီးခဲ့ပြီးတဲ့နောက်သီရိလင်္ကာအစိုးရကကန်ဒီမြို့ကိုသီရိလင်္ကာစစ်တပ်နဲ့အထူးရဲတပ်ဖွဲ့ကိုဆေးလွတ်ပြီးတော့ဗုဒ္ဓဘာသာနဲ့မွတ်စလင်တွေကြားနောက်ထပ်ကြမ်းဖက်မှုတွေမဖြစ်အောင်ကာကွယ်တဲ့အနေနဲ့ညမထွက်ရအမိန့်ကိုလည်းဒီကနေ့မှထုတ်ပြန်လိုက်ပါတယ်ခင်ဗျာ။
တိဘက်ဘာသာရေးကောင်ဆောင်ကြီးဒလိုင်လာမာတက်ရောက်ဖို့ရှိနေတဲ့ပြပရောက်တိဘက်လှူရှားမှု260ပြည့်ခန္ဓာကိုနယူးဒေလီမြို့ကနေဒါရက်ဆလန်ကိုမှကျင်းပဖို့ပြောင်းရွှေ့လိုက်ပါတယ်။အိန္ဒိယနဲ့တရုတ်နိုင်ငံကြားဆက်ဆံရေးရာအထိမခံအနေထားဖြစ်နေတဲ့အတွက်ထိပ်ပိုင်းကောင်ဆောင်တွေကိုအဲ့လိုအခမ်းအနားတွေမတက်ရောက်ဖို့အိန္ဒိယအစိုးရကပြောကြားခဲ့ပြီးတဲ့နောက်အဲ့လိုအခမ်းအနားကျင်းပဖို့ဒါရက်ဆလန်ကိုရွှေ့ဆိုင်းလိုက်တာဖြစ်ပါတယ်ခင်ဗျာ
။
အင်္ဂါနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ကိုအောင်အောင်တို့ပြောပြပေးသွားကြတာပါဒီနေ့ညပိုင်းသတင်းဆောင်ပါတွေကိုတော့မြစ်ကြီးနားမြို့မှာတရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးယုံဖွင့်ခဲ့တဲ့အကြောင်းနဲ့စာပါမယ်ရှင်တရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးယုံကိုကချင်ပြည်နယ်မြစ်ကြီးနားမြို့မှာဒီကနေ့မနေ့ပိုင်းကဖွင့်လှစ်လိုက်ပါတယ်ဒီနှစ်နိုင်ငံဆက်ဆံရေးယုံကတဆင့်မူရစ်စေဝါတိုက်ဖျက်ရေးအပါအဝင်တခြားကိစ္စတွေမှာလည်းပူးပေါင်းဆောင်ရွက်သွားမယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်အခုလိုနှစ်နိုင်ငံဆက်ဆံရေးယုံဖွင့်လိုက်တဲ့အပေါ်ကချင်နိုင်ငံရေးပါတီတွေနဲ့လူမှုအဖွဲ့အစည်းတွေရဲ့သဘောထားအမြင်တွေကို VOA သတင်းတောက်ကိုစောထက်ကစူးစီးတင်ပြပေးထားပါတယ်ရှင
်တရုတ်မြန်မာနှစ်နိုင်ငံသဘောတူညီချက်အရာမြစ်ကြီးနားမြို့မှာဒီကနေ့ဖွင့်လိုက်တဲ့ဒီဆက်ဆံရေးယုံကတစဉ်ပူပေါင်းဆောင်ရွက်မှုတွေကိုအဆင့်၃ဆင့်နဲ့ဆောင်ရွက်သွားမှာဖြစ်ပြီးမိုးရစေဝါတာစီနှိမ့်နှင်းရေးနေဆက်ဒေတာတည်ငြိမ်ရေးတရားဥပဒေစိုးမိုးရေးလက်နက်မှောင်ကိုနေဆက်ဖျက်ချမှုတွေကိုတရုတ်နိုင်ငံနဲ့ပူပေါင်းနှိမ့်နှင်းသွားဖို့ရှိကြောင်းဒီဖွင့်ပွဲကိုတက်ရောက်လာတဲ့နှစ်နိုင်ငံကိုယ်စားလှယ်တွေကပြောပါရယ်တရုတ်နိုင်ငံဟာလက်ရှိမှာမြန်မာနိုင်ငံရေးစီးပွားရေးလူမှုရေးစရဲ့ကဏ္ဍအသီးသီးမှာပူပေါင်းဆောင်ရွက်မှုတွေအရှိန်မြင့်လှုပ်ဆောင်လာတာတွေ့ရတဲ့အတွက်အခုလိုမြကြီးနားမြို့မှာတရုတ်မြန်မာဆက်ဆံရေးယုံဖွင့်လိုက်တဲ့အပေါ်ကချင်နိုင်ငံရေးပါတီတွေနဲ့လူမှုအဖွဲ့အစည်းတွေကြားမှာသဘောထားမတူညီရာတွေရှိနေပါတယ်။ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဂွမ်ဂရန်အောင်ခန်းကတော့ဒေသခံနိုင်ငံရေးအဖွဲ့အစည်းတွေနဲ့လူထုကိုအတိမပေးဘဲအခုလိုတရုတ်နိုင်ငံရဲ့ဆက်ဆံရေးယုံကိုရုတ်တရက်လာဖွင့်တဲ့အပေါ်ကန့်ကွက်ကြောင်းပြောပါတယ
်။ကျွန်တော်ပါဝင်ကချင်လူထုရောတော့ပါတီရောဒီအရောစိုးရိမ်မိတယ်ရောအမှန်ပဲ။ဘာဖြစ်လဲဆိုတော့ဒီလူထုကိုလည်းမချပြဘူး။ဒါကြောင့်ဒီဟာတော့လုံးဝကျွန်တော်တို့လက်မခံနိုင်ဘူး။ဒီဟာဆက်ဆက်ပြီးမှလည်းမလုပ်ဘူးလေဒီလိုအစိုးရကိုကျွန်တော်ကတော့မြေတရခံပါလေ။ဒါမျိုးဆက်ဆက်ပြီးမှလုပ်မယ်ဆိုရင်အကျိုးဆက်တီးအများကြီးမျိုးမျိုးဖြစ်လာနိုင်ပါလေ။အဓိကသူတို့ကတော့အကျိုးကြီးပွားကိုကာကွယ်တဲ့ပုံစံမျိုးလေးနဲ့ရှိတယ်။နောက်တစ်ချက်ကတော့သူတို့ဒီမှာရှိတဲ့ဟာကိုပြန်ပြီးမှလုပ်ချင်တဲ့ဆန္ဒတွေမြေဆုံကြီးကသာဒီလေပြန်လေဒီမှလုပ်ချင်တဲ့ဆန္ဒတွေလည်းသူတို့ဒီမှာအများရှိနေတယ်ဒါတွေကိုကောက်ကွေးမှလုပ်တယ်နောက်တစ်ချက်ကတော့နေဆက်နဲ့နီးဆက်တယ်ဆိုတော့ကျွန်တော်တို့လည်းဒီလူဦးရေအရရောအများကြီးတိန်းတန်းတစ်ထောင်ကျော်နေတဲ့လူဦးရေကလည်းအများဒီမှာဝင်နေတဲ့ပုံစံမျိုးရှိတယ်ဆိုတော့ဒီတရုတ်ဒီဝမ်မိုးလာမှာကိုလည်းကျွန်တော်ကချင်လူထုအနေနဲ့စိုးရိမ်ပါတယ
်လက်ရှိအခြေအနေမှာကချင်ပြည်နယ်အတွင်းစီရေးတင်းမာမှုတွေရှိသလိုနိုင်ငံရေးရလည်းမငြိမ်သေးတဲ့အခုလိုအခြေအနေမျိုးမှာဆက်ဆံရေးယုံဖွင့်တဲ့အတွက်တရုတ်ရဲ့လွှမ်းမိုးမှုဖြစ်လာမှာကိုစိုးရိမ်ကြောင်းနိုင်ငံရေးတက်ကြွလှုပ်ရှားသူ လွန်ဆောင်ကလည်းပြောပါရယ
်ဒါနိုင်ငံရေးတည်ငြိမ်မှုအတိုင်းအတာတစ်ခုရှိမရှိသေးတဲ့အချိန်မှာကျွန်တော်တို့ကဒါဒီအပေါ်မှာတော့ကျွန်တော်တို့တခုကတော့ဘယ်လိုမျိုးတို့အနေနဲ့ကျွန်တော်တို့ကဘယ်လောက်ထိကျွန်တော်တို့ data ခံတဲ့အတွက်ကဘယ်လောက်ထိဒီနိုင်ငံရေးအရာရောစီးပွားရေးအရာရောဘယ်လောက်ထိကျွန်တော်တို့ကဒီလွတ်လပ်မှုရှိမလဲပေါ့နော်ဒီတို့ရဲ့ဒီတွန်းအားတို့ရဲ့ဒီပြောမစင်တော့ဒီလွန်မှုမှုနိုင်ငံရေးအရာရောကျွန်တော်တို့စီးပွားရေးအရာကျွန်တော်လွန်မှုမှုအထက်ကနေကျွန်တော်ကတို့မောင်းနေတဲ့ပုံစံပဲကျွန်တော်ဖြစ်လာနိုင်တဲ့အနေအထားကိုလည်းကျွန်တော်ကဒါကလည်းတတိထားရမှာပေါ့နော်ကျွန်တော်ဒီအချင်းဒီနယ်ကအကောင်းဆုံးလေးရောကျွန်တော်ပြင်ပြီးတို့ထုတ်ပြီးတော့ဒါကတော့ကျွန်တော်တတိထားရမှာလို့ကျွန်တော်တုံ့တက်ပြပါတယ
်တရုတ်နိုင်ငံကအခုလိုစစ်ဆန်ရေးရုံဖွင့်တဲ့ပေါ်အားလုံးကအစိုးမြင်သဘောရှိကြတာရောမဟုတ်ပါဘူးကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြကရောလက်ရှိအချိန်မှာတရုတ်နိုင်ငံဟာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာကူညီဆောင်ရွက်ပေးနေရရရှိနေရကြောင်းအခုလိုဆက်ဆံရေးရုံဖွင့်တာကောင်းတယ်လို့ယူဆကြောင်းပြောပါရယ
်ဒီဟာနိုင်ငံရေးပိုင်းဆိုင်ရာကိုကြည့်မယ်ဆိုလည်းဒါသူတို့နဲ့သူ့လိုဆက်ဆံရေးရုံနဲ့သူ့တို့ကဒီဆက်တယ်ဆက်ဆံသွားမယ်ဆိုလို့ရှိတာအများကြီးကျူးရှိနေတယ်အဲခါကန္တရမှာလည်းဒါဒီပါရဲ့သူကနာပြောတဲ့ဒီမြို့ဆေးဝါးမြင်းရဲ့သူစားကြည့်ရင်ဒါလည်းပါမှာပေါ့ဗျာအဲ့တော့ကျွန်တော်ကတော့မြင်တာကတော့ဒါကောင်းတယ်လို့ပဲမြင်တာပဲအဲ့ဒါကိုကျွန်တော်ဒီရုပ်ပြပြောမှာအဆက်ကရရာမှာပါဝိုင်းဝန်းဦးတဲဆောင်ရွက်နိုင်တယ်ဆိုလို့ရှိတော့အများကြီးကျူးရှိနိုင်တယ်လို့မြင်တာသူကမြင်ကြရဲ့ဒီဆောက်တဲ့နေရာမှာထောက်ကူပြုနိုင်တယ်လို့ကျွန်တော်မြင်ပါတယ်ဗျာ
2019နိုဝင်ဘာကတရုတ်နိုင်ငံကုမင်းမှာလုပ်တဲ့15ကြိမ်မြောက်မြန်မာတရုတ်မြို့ဆေးဝါးပူပေါင်းထင်းချုပ်ရေးအစည်းအဝေးပွဲမှာပြောခဲ့တဲ့အချက်လက်တွေကိုလည်းဒီနေ့ထပ်ဆောင်ပြောသွားတာဖြစ်ပါတယ
်။ကိုစောထက်စုံစမ်းတင်ပြခဲ့တာပါရှင်။အခုတခါတော့ကရင်လက်နက်ကင်တန်းနဲ့မြန်မာအစိုးရကြားကတိုက်ပွဲအခြေအနေကိုပြောပြပေးမှာပါ။တပ်မတော်ဘက်ကတိုးချဲ့နေရာယူထားမှုတွေကြောင့်နှစ်ဖက်တပ်တွေကြားအပြန်အလှန်ပစ်ခတ်မှုတွေရှိခဲ့တယ်လို့ KNU တပ်မဟာ9ကတာဝန်ရှိသူတွေကပြောပါရတယ်။အဲ့ဒီပစ်ခတ်မှုတွေကြောင့်အနီးနားကျေးရွာတွေကလူဦးရေ100နီးပါးလောက်နေရာစွန့်ခွာထွက်ပြေးနေကြရပြီးအခုတပ်မတော်ဘက်ကနယ်မြေတိုးချဲ့လာနေမှုတွေအတွက်ငြိမ်းချမ်းရေးကော်မရှင်စီကိုစာပို့ထားတယ်လို့တပ်မဟာ9တာဝန်ရှိသူတွေကပြောခဲ့ပါတယ်။ဒီသတင်းကိုတော့ရန်ကုန်အခြေစိုက် VOA သတင်းတောက်မေခါကပြောပြမှာပါရှင်။
နှစ်ရက်ကြာပြီဖြစ်တဲ့ဒီနှစ်ဖက်အပြန်အလှန်ပစ်ခတ်မှုတွေအတွက်အပြေမထွက်သေးသလိုညှိနှိုင်းလို့လည်းမပြီးသေးပါဘူး KNU တပ်မဟာ9ကဗိုလ်မှူးစောကလေးတို့ကတော့ငင်းငယ်ရေးစာချုပ်မှာပါတဲ့အတိုင်းတက်နေရာချထားရေးနဲ့စစ်တီရောကျင့်ဝတ်တွေကိုတပ်မတော်ဘက်ကလိုက်နာပေးစီခြင်းကြောင့် VOE ကိုပြောပါရယ်ဘလို့ကြောင့်အခုလိုအပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့ရတယ်လဲဆိုတာနဲ့ပတ်သက်လို့ဗိုလ်မှူးစောကလေးတို့ကအခုလို VOE ကိုပြောပြခဲ့တာပါ
အရင်ကသူတို့ဖောက်ထားတဲ့လမ်းပေါ့သူတို့ဖောက်ထားပြီးတော့သူတို့မသွားတော့ဘဲနဲ့ပြေးထားတဲ့လမ်းဟောင်းနေပေါ့လေအဲ့ဒီလမ်းမျိုးကိုသူတို့ဒီပြဖောက်ဖို့ဆိုပြီးတော့သူတို့ခွင့်တောက်တယ်ဒါပေမဲ့ဒီကျွန်တော်တို့တမဟာငါးဖက်ကနေပြီးတော့ခွင့်မပြုဘူးအခုချိန်နေရတော့ကျွန်တော်တို့ခွင့်ပြုလို့မရသေးဘူးပြန်ပြီးတော့လည်းအကြောက်ကြတာပေါ့လေဒါပေမဲ့သူတို့ကတော့တမဟာဘူးပေါ့သူတို့ကတော့ဟောင်းရမယ်ဆိုပြီးတော့အဲ့လိုပြောသူတို့လောက်လာတယ်ရှိတော့သူတို့ကလူချိုးကြီးချတဲ့အခါကျတော့လူလူရောသွားသွားလာလာအပေါ်မှာသူတို့လူချိုးကြီးအတွက်ဆိုပြီးတော့သူတို့ကဒီလူလူနေကိုပြေးတာပေါ့လေပြေးတော့အဲ့ဒီနာမရှိတဲ့လူလူနေရာတခါလေသူတို့ကြောက်လန့်ပြီးတော့ဒီအခုတချို့ကထွက်ပြေးသွားတာပေါ့အဲ့လိုမျိုးအကုန်လုံးတော့မဟုတ်ဘူးပေါ့နေရွာသောက်ရွာတော့ပေါ့သူတို့အဲ့လိုမျိုးဟိုပြည့်တဲ့ပုံမှာကျွန်တော်တို့ခက်ကလည်းပဲသွားပြီးတော့ချင်းကတဲ့ပုံမှာနှစ်ဖက်ရမှဒီထိတွေ့မှုနေတော့နေကြေတော့ကြေတော့ရှိတာပေါ့နော
်ဘုံမှုစော့ကလေးတို့ဟာ KNU တပ်မဟာ9ရဲ့ပြန်ကြားရေးတာဝန်ကိုယူထားရသူတဦးလေးဖြစ်ပါတယ်တပ်မတော်ဘက်ကထိတ်တဲရင်ဆိုင်မှုနဲ့နေမြေတိုးချဲ့လာမှုအတွက်ငြိမ်းချမ်းရေးကော်မရှင်ဘက်ကိုစာပေးပို့ထားတယ်လို့သူကဆိုပါတယ် KNU နဲ့အစိုးရတက်မတော်ကြားမှာအပြန်အလှန်ပြစ်ခတ်မှုတွေကြောင့်အနီးအနားကျေးရွာတွေကဒေသခံတွေဟာအိုးအိမ်စွန့်ခွာထွက်ပြေးနေရတယ်လို့လည်းဘုံမှုစောကလေးတို့ကဆိုပါတယ
်ဦးကြီးကတော့အဲ့ဒီမှာတရားကြော်ကြော်တော့ပဲရှိမယ်အေးထွက်ပြေးတဲ့အဲ့ဒီရွာနေရွာတော့ဒါပေမဲ့ဒီဘေးမှာရှိတဲ့တခြားရွာနေကြတော့သူတို့ကြီးဟိုစားပေါ့ပေါ့မယ်ဆိုလို့ရှိတော့ဟိုရွာအဲ့ဒီလမ်းနဲ့နီးကတဲ့ရွာဆက်ရှိရွာရှိတယ်ဒါပေမဲ့ကျန်တဲ့ရွာနေရာတော့လည်းဝေးသေးတာပေါ့အနီးကဆိုတော့ခုနပြောတဲ့ရွာတော့လက်ရှိတာပေါ့
ဒီကိစ္စနဲ့ပတ်သက်လို့တက်မတော်ကိုဆက်သွယ်မေးမြန်းခဲ့တာမှာတော့ဆက်သွယ်မေးမြန်းလို့မရသေးပါဘူး KNU တက်မဟာငါးကဗိုလ်မှူးစော့ကလေးတို့ကတော့အခုလိုထိတ်ထိတ်ရင်ဆိုင်ရမှုတွေဖြစ်ပွားနေတာနဲ့ပတ်သက်လို့အခုလိုတုံ့သက်ပြောဆိုသွားပါတယ်
အဲ့ဒီမှာဒီဖက်လိုက်နာမယ်ကြည့်ဖို့နေကိုကျွန်တော်တို့ကတော့လိုက်နာတယ်ကျွန်တော်တို့လိုက်နာပြီးတော့သူတို့ကနေပြီးတော့အဲ့လိုမျိုးဟိုအခွင့်အရေးယူပြီးတော့ဒီလမ်းဒီမှာလေဖောက်လို့မယ်ဆိုလို့ရှိတော့မင်းတို့ကုတော့ခေါ်တဲ့နေ့ကျတော့ဆန့်ကျင်တာပေါ့လေအရင်ကတိကဝှေ့ရှိထားတဲ့အတက်ပေါ့လေဖြစ်ပေါ်တဲ့ပြဿနာညာ ဟိုဒီရင်အားသုံးပြီးတော့မဖြေရှင်းပဲနဲ့ဒီတွေ့တယ်လည်းတွေ့ဆုံပြီးတော့ဆွေးနွေးရမယ်ဟိုအချက်လက်တွေလည်းပါတဲ့ပုံမှာကျွန်တော်တို့ကလည်းအဲ့ဒီအတိုင်းပဲကျွန်တော်တို့ဆက်လက်ပြီးတော့သွားမှာပေါ့
ကန်ယူအဖွဲ့ဟာသမရဟောင်းဦးသိန်းစိန်လက်ထက်2015ခုနှစ်အောက်တိုဘာ15ရက်နေ့မှာ NCA တနိုင်ငံလုံးပြစ်ခတ်ရစဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပေမဲ့အခုချိန်ထိနည်းမြေသတ်မှတ်နိုင်ခြင်းမရှိသေးတာကြောင့်အခုလိုအစိုးရတပ်ဖွဲ့တွေနဲ့မကြာခဏဆိုလိုထိတ်တဲရင်ဆိုင်မှုတွေဖြစ်ပေါ်နေတာပါ။မွန်ပြည်သက်ပါတီနဲ့ KNU အောက်ခြေတပ်ဖွဲ့တွေအကြားပြီးခဲ့တဲ့ဖေဖော်ဝါရီ24ရက်နေ့ကလည်းတစ်ချိန်မတ်လ5ရက်နေ့တနင်္လာနေ့ကလည်းတစ်ချိန်အပြန်အလှန်ပြစ်ခတ်မှုတွေဖြစ်ပေါ်ခဲ့ပါရှင
်။နိုင်ငံတစ်ခုရဲ့ပြည်ပခအခြေအနေဆိုးဝါးလာရင်နိုင်ငံတကာကကာကွယ်ပေးရန်တာဝန်ဆိုတဲ့အတူပီကိစ္စကိုအခုလာမဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။လူ6သိန်းခွဲလောက်ထွက်ပြေးရတဲ့ရခိုင်ပြည်ပခနဲ့ပတ်သက်ပြီးအတူပီအရာနိုင်ငံတကာတက်တွေဝင်လာမယ်ဆိုတဲ့အယူအဆအပြောအဆိုရေးသားဖြန့်ဝေချက်တွေနဲ့ပတ်သက်ပြီးသောတာရှင်တွေရဲ့ရှုမြင်ချက်တွေကိုဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးကြဖို့အတွက် VOA ရဲ့တယ်လီဖုန်းနံပါတ် 1-232-382-5554ကိုပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုပဲဖြစ်စေဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်တွေဆွေးနွေးလိုတဲ့အကြောင်းအရာတွေကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့နိုင်ကြပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်နေအားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။မကြခင်ထုတ်လွှင့်တော့မယ့်ဒုတိယပိုင်းနိုင်ဝက်စာအစီအစဉ်မှာနားဆင်ကြရမယ့်ဓာတ်ရိုက်လေးလိုင်းကိုစောင့်မျှော်နားဆင်နိုင်သလိုပါဝင်ဆွေးနွေးလို့ရင်လည်းအချိန်မီဆက်သွယ်နိုင်ပါတယ်ရှင်။အခုရာသီဥတုဆိုင်ရာနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးကြပါမယ်။အတိတ်ဆဝိုင်းမှာအခုရပိုင်းတွေအတွင်းအပူချိန်ကရေကန်းမှတ်အထက်ကိုရောက်လာတဲ့အတွက်ခဲနေတဲ့ပင်လယ်ရေတွေခတ်မှန်းထားတဲ့ခက်မြန်းများအရေးပြောသွားနိုင်တယ်လို့စိုးရင်ချက်တွေထပ်ပြီးတော့ထွက်ပေါ်နေပါတယ်။ရာသီဥတုပြောင်းလဲမှုဟာကမ္ဘာလေထုကိုအပြောင်းအလဲတွေဖြစ်ပေါ်စေပါတယ်။အတိတ်ဆဝိုင်းကအပူချိန်ဟာကမ္ဘာသတ်မှတ်ဆန်နှုန်းတဲ့နှစ်ဆလောက်အလင်းမြန်ပူနွေးလာနေတာဖြစ်ပါတယ်။တစ်ဖက်မှာတော့ဥရောပတိုက်တဝန်းပြင်းထန်ဆိုးရွားတဲ့အေးဒဏ်နဲ့ရင်ဆိုင်ရွယ်ရှိကြောင်းလည်းကိုယ်လည်းခတ်မှန်းထားပါတယ်။အချို့ပညာသိပ္ပံပညာရှင်တွေကတော့ဒီအဖြစ်ပြက်နှစ်ခုဟာတစ်ခုနဲ့တစ်ခုဆက်ဆက်နေတယ်လို့ယုံကြည်နေကြတဲ့အကြောင်း Henry Ridgeway လန်ဒန်မြို့ကနေပေးပို့ထားတဲ့သတင်းဆောင်ပါကိုနန်းလောင်ကတင်ပြထားပါရှင်
။နော်ဝေးနိုင်ငံပိုင်းဆောဘတ်ကျွန်းစုကလေးဟာမျက်ဝင်ရုပ်စုံအနေအတိတ်ဆက်ဝိုင်းမှာတည်ရှိပါတယ်။ဒီကျွန်းကလေးမှာဆောင်းတဲ့ကာလဖြစ်ပြီးတော့နောက်ထပ်သတင်းသုံးမှတ်ထိနေအောင်မြင်အောင်မှမဟုတ်သလိုရေခဲတွေလည်းအကြီးပြောင်းမှမဟုတ်ပါဘူး။ပြီးခဲ့တဲ့လအတွင်းမှာတော့အပူချိန်ဟာရေခဲမှအထက်30ဒီဂရီစင်နီဂရိတ်ထိတက်လာခဲ့ပါတယ်။မိုးလေဝသဌာနကကောက်ယူထားတဲ့အချက်အလက်တွေအရမျက်ဝင်ရိုးစုံမှာတော့ရေခဲမှအထက်ထိရောက်အောင်အပူချိန်မြင့်တက်လာမယ်လို့ဖော်ပြထားပါတယ်။ရာသီဥတုပညာရှင် Alex Pitti က Skype ကနေတဆင့်အခုလိုပြောပါရယ
်။ We've seen these what are called winter warming events before. But what we know is they're becoming
ဦးနွေးတဲ့ဆောင်းအာဒီကာလတွေလို့ခေါ်တဲ့ဒီလိုအခြေအနေမျိုးကျွန်တော်တို့တွေ့ခဲ့ဘူးပါရယ်။ဒါပေမဲ့လည်းဒီလိုပူနွေးတဲ့အဖြစ်မျိုးတွေအခုတော့ပုံမှန်လိုဖြစ်လာနေပါပြီ။နောက်ပြီးအချိန်လဲကြာသလိုပိုပြီးတော့အားကောင်းလာတာကိုလည်းတွေ့ရပါရယ်။
ပူနွေးပြီးတော့လေပြင်းအားနည်းတဲ့စနစ်တွေအတိတ်ဆဝိုင်းထဲကိုဝင်ရောက်လာနေပါတယ်။တချိန်တည်းမှာပဲဆောင်းထဲမှာခဲနေတတ်တဲ့ပင်လယ်ရင်မျက်နှာပြင်တွေလည်းဒီအခြေအနေကိုစပြီးမှတ်တမ်းတင်ခဲ့တဲ့အချိန်ကတည်းကဆိုင်ရေခဲမှုအနည်းဆုံးကာလကိုရောက်လာနေပါပြီ။တော်ရင်တိုတက္ကသိုလ်က GWK Morse ကလည်း Skype ကနေတဆင့်အခုလိုဆိုပါတယ်
။ The ocean stores huge amounts of heat.And as soon as you remove that sea ice, then this heat can essentially
သမုတ်တရားဟာလေထဲကအပူငွေ့အများကြီးကိုစုပ်ယူတိုးလောင်ထားပါတယ်။နောက်ပြီးခဲနေတဲ့ပင်လယ်ရေမျက်နှာပြင်အရေးပျော်သွားတာနဲ့အဲ့ဒီအပူဓာတ်တွေကလေထုထဲကိုရောက်သွားပါတယ်။အဲ့ဒီအခြေအနေကအပူဓာတ်တွေကိုပိုပြီးထွက်ပေါ်စေတယ်လို့ကျွန်တော်တို့ယူဆပါတယ်
။အာတိတ်ဆဝိုင်းကပိုနွေးတဲ့ရာသီဥတုနဲ့ဥရောပတိုက်ကထူးခြားပြင်းထန်တဲ့အေးဒတ်တို့ထိတိုက်တွေ့ပါတယ်။ယူကရိန်းနိုင်ငံမှာပြင်းထန်တဲ့ရာသီဥတုကြောင့်မောင်းကျသွားသလိုအီတလီနိုင်ငံရောမမြို့ကအထင်ကြီးကိုလိုစီယမ်ကြီးလည်းနှင်းတွေနဲ့ပိတ်ဖုံးသွားပါတယ်။အတိတ်မှာနှွေးရင်ဆက်ပြီးအေးလိမ့်မယ်ဆိုတဲ့ theory အတိုင်းအတိတ်ဆဝိုင်းမှာလှက်ပတ်နေတဲ့ပုံမှန်တိုင်အေးနေတဲ့လေတုကမတိမငိမ့်ဖြစ်လာပါတယ်။နှွေးနေတဲ့လေတုတွေဝင်ရောက်လာပြီးတော့လေအေးတွေကလက်တီကျူအနေမဲတဲ့ကိုဝင်ရောက်လာတာပါ။ရာထူးဥတုပညာရှင် Alex Pitti က Skype ကနေတဆင့်အခုလိုပြောပါတယ
်။ Sea ice is rapid warming we're seeing in the Arctic.making the
ခဲနေတဲ့ပင်လယ်ရေတွေအေးပျော်သွားပြီးအတိတ်ဆဝိုင်းမှာချက်ချင်းပူနွေးလာတာကြောင့်ဥရောပမှာပုံမှန်လိုအေးလိုက်ဝင်သွားစေခဲ့တာပါလား။နောက်ပြီးတော့ဒါမျိုးကဓမ္မဇက်တိုက်ပိုဖြစ်လာနေတဲ့ကိစ္စပါ။ခက်တာကကျွန်တော်တို့စီမားနှစ်တော်များများစုဆောင်းထားတဲ့အချက်အလက်တိတ်များများဆဆမရှိပါဘူး
။ ကမ္ဘာမျက်နှာပြင်ရဲ့အထက်ကီလိုမီတာ30အကွာမှာရှိတဲ့လေတုထဲမှာရာဒူဥဒုပေါ်ကြီးကြီးမားမားလွှမ်းမိုးထားတဲ့ဆက်ထရာတိုအလွာရုပ်တဲ့ပုံနဲ့မျိုးဖြစ်စဉ်တွေရှိနေတာပါ Moss ကပဲအခုလိုဆက်ပြောပါတယ်
Essentially it perturbs the jet stream which is sort of a
ဆက်ထရာတိုအလွာရုပ်တဲ့ပုံနဲ့မျိုးဖြစ်စဉ်ကြောင်းကမ္ဘာကိုပတ်နေတဲ့ပင်မလေးစီးကြောင်းကြီးကိုမတိမငြိမ်ဖြစ်သွားစေပါတယ်နောက်ပြီးအဲ့ဒီလိုမတိမငြိမ်ဖြစ်သွားတဲ့လေးစီးကြောင်းကြီးကနေဆာဗီယာကနေရှေ့ဘက်ကိုဥတီတိုက်တဲ့လေပြင်းတွေဖြစ်ပေါ်စေပြီးဥရောပဘက်ကိုတိုက်ခတ်သွားပါတယ
်။ဒီလိုရာသီဥတုတွေယာယီပြောင်းလဲသွားတာကြောင့်ခီးတွာလာမှုတွေလည်းနှောင့်နှေးကြံ့ကြာခဲ့ကြတာပါ။လက်ရှိရာသီဥတုအပြောင်းလဲဖြစ်စဉ်တွေကိုပညာရှင်တွေကအပြည့်အဝနားမလည်နိုင်သေးပေမဲ့ရှေ့ရှေ့အတွက်ဆိုရင်တော့ကမ္ဘာမြေကြီးတစ်ခုလုံးအတွက်တိတ်ကိုကြီးမားတဲ့တရားမှုတွေဖြစ်လာစေမှာဖြစ်ပါတယ်ရှင်။
နန်းလောင်ပြောပြသွားတာပါရှင်။အခုတခါတော့လူတွေရဲ့မှတ်ဉာဏ်နဲ့သက်ဆိုင်တဲ့ဈာမရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုပြောပြပေးပါမယ်။လူတယောက်ရဲ့မှတ်ဉာဏ်စွာအားဖဲချင်းအကောင်းဆုံးဆိုတာပြောဖို့မလွယ်သလိုတိကျသိနိုင်တဲ့အခြေအနေလည်းမရှိပါဘူး။ဒါပေမဲ့လူတယောက်ဟာအသက်80ဝန်းကျင်လောက်ရောက်လာပြီဆိုရင်မှတ်ဉာဏ်တဖြည်းဖြည်းကျဆင်းလာတယ်ဆိုတာကိုတော့သိပ္ပံပညာရှင်အများစုကသဘောတူထားကြပါတယ်။ဒါပေမဲ့အဲ့ဒီအသက်80အရွယ်လွန်သွားပြီးမှကိုပဲမှတ်ဉာဏ်ကောင်းနေတဲ့သူတချို့ကလည်းထူးထူးခြားခြားရှိပါတယ်။အဲ့ဒီအရွယ်အထိသူတို့ဘာကြောင့်မှတ်ဉာဏ်ကောင်းနိုင်ကြသလဲဆိုတာကိုသူတေသီတွေကလည်းသိကျင်နေကြတဲ့အကြောင်း VOA သတင်းတောက် George Butit ပေးပို့ထားတဲ့သတင်းလွှာကိုမက်ခင်ဖြူထွေးကပြောပြပါမယ်ရှင
်။ What do I feel like if I was to give
ကျွန်တော်ဘယ်လိုခံစားရသလဲဆိုရင်တော့အသက်နဲ့ပြောရင်တော့အသက်80ပြည့်ပြီးစအရွယ်လို့ခံစားရပါတယ်
။တကယ်တော့ Bill Garonick ဟာအသက်86နှစ်ရှိပါပြီ။သူလိုအသက်80ကျော်ပေမဲ့50 60ဝန်းကျင်အရွယ်လိုမှတ်ဉာဏ်အားကောင်းနေစေသူတွေကိုတော့စာလုံးပုံကိုယ်တွေအဖြစ်ဆေးရောဂါပညာရှင်တွေကသတ်မှတ်ခေါ်ဆိုကြပါတယ်။ဒီလိုလူမျိုးတွေဟာအများအပြားရုပ်ပိုင်းစိတ်ပိုင်းဆိုင်ရာတက်ကြွလှုပ်ရှားသူတွေဖြစ်လေရှိပါတယ်။အားကစားလိုက်စားပြီးတော့မိဆွေအပေါင်းအသင်းတွေနဲ့ပုံမှန်တွေ့ဆုံတတ်တဲ့သူမျိုးတွေပါ။အုံနောက်မှတ်ဉာဏ်ချုပ်ရင်းတဲ့အယ်လ်ဇိုင်းမာရောဂါမဖြစ်အောင်ကာကွယ်နိုင်မဲ့ဆေးဝါးတွေကိုသိပ္ပံပညာရှင်တချို့ကရှာဖွေစမ်းသပ်နေကြချိန်မှာရှီကာဂိုမြို့ North Western တက္ကသိုလ်ကအုံနောက်နဲ့အာယုံကျော်ဆိုင်ရာသိပ္ပံပညာရှင် Emily Rogeski ကတော့ Garonick ရဲ့မှတ်ဉာဏ်တွေဘာကြောင့်အခုအရွယ်ထိကောင်းနေရလဲဆိုတာကိုသိနိုင်ဖို့စူးစမ်းနေပါတယ်။တကယ်တော့ Garonick ရဲ့ဖခင်ဖြစ်သူဟာအသက်50ပြည့်ပြီအရွယ်မှာ Alzheimer ရောဂါကိုခံစားခဲ့ရတဲ့သူပါ
။ We think if we can understand the factors
မှတ်ဉာဏ်အတိုင်းအထက်အလွန်ကောင်းနေအောင်လို့ဘယ်ယာတွေကလုပ်ပေးနေတယ်ဆိုတာကျမတို့သိရရင်တော့ဒီ Alzheimer ရောဂါကုသနိုင်မယ်နည်းလမ်းတဲ့ယူဆသည့်တည်းတိလာရနိုင်ပါတယ်ရှင့
်။အုံနောက်စိတ်ပိုင်းတချို့ဟာအသက်ရလာရင်ကျုံသွားပေမဲ့ပုံမှန်ချက်မှတ်ဉာဏ်ကောင်းသူတွေမှာတော့အဲ့ဒီဖြစ်စဉ်ကလင်းငါစပုံနေတာကိုသိပ္ပံပညာရှင်တွေကသိရှိထားပါတယ်
။ When we look at the cortex of their brain we see that on average
သူရဲ့အုံနောက်ထဲမှာစိတ်ပိုင်းတွေကိုကြည့်ရတဲ့အခါမှာဒီအသက်80အရွယ်တွေမှာအကျဉ်းမြင့်တွေ့ရတဲ့အုံနောက်မျိုးမဟုတ်ဘဲနဲ့အသက်50ကျော်အရွယ်အုံနောက်နဲ့ပူတူတာကိုကျွန်တော်တို့တွေ့ရပါတယ်။
ဘဝမှာသူတို့ရဲ့ပြုမူနေထိုင်ပုံတွေကြောင့်လည်းအခုလိုဖြစ်နိုင်တယ်လို့ Rogeski ကပြောပါတယ
် Perhaps if we expected a bit better from ourselves
ကိုယ့်ကိုယ်ကိုနည်းနည်းပို့ပြီးတော့အကောင်းမျှော်လင့်ကြည့်မယ်ဆိုရင်တော့အသက်ကြီးတိုင်းပျက်စီးတာမဟုတ်ဘူးဆိုတာလက်ခံလာနိုင်ပါတယ်ရှင်
သိပ္ပံပညာရှင်တချို့ကလည်းရုပ်ပိုင်းဆိုင်ရာကျန်းမာရေးကအချက်တစ်ချက်ဖြစ်နိုင်တယ်လို့ထောက်ပြကြပါတယ
် How our heart health feeds into our brain health
နှလုံးရဲ့ကျန်းမာရေးကအုံနောက်ရဲ့ကျန်းမာရေးကိုဘယ်လိုပံ့ပိုးပေးနိုင်လဲဆိုတဲ့အချက်ကိုယူပြီးတော့ Alzheimer နဲ့တခြား3မိတက်တဲ့ရောဂါတွေကိုကုသကာကွယ်နိုင်မဲ့နည်းလမ်းတွေစဉ်းစားလေ့လာနိုင်ပါတယ်
။အသက်ကြီးရင်သူတယောက်ကိုအဆက်ဆက်မရှိတဲ့စကလုံး15လုံးပြောပြီးတော့အဲ့ဒီနောက်နာယူဝက်အကြာမှာဒီစကလုံးတွေကဘယ်လောက်ကိုပြန်မှတ်မိတယ်လဲဆိုတာကိုမေးတဲ့အခါကိုယ်လုံးကိုမှတ်မိတယ်ဆိုရင်တော့အဲ့ဒီသူဟာအသက်50ဝန်းကျင်အုံနောက်အဖြစ်ယူနိုင်ပါတယ်။တကယ်လို့စကလုံး5လုံးသာမှတ်မိတယ်ဆိုရင်တော့ဒါက80ဝန်းကျင်လို့ယူဆနိုင်ပါတယ်။တကယ်လို့စကလုံးတော်များများကိုမှတ်မိနေတယ်ဆိုရင်တော့အဲ့ဒီသူဟာမှတ်ဉာဏ်တာလွန်ကောင်းနေတဲ့သူတယောက်သားဖြစ်ပါလိမ့်မယ်။ဒါကတော့ရိုးရှင်းတဲ့စမ်းသပ်မှုတစ်ခုပါရှင်
။မကင်ပြူတွေပြောပြသွားတာပါရှင်။မကြခင်မှာပဲကျမတို့အင်္ဂါညတိုက်ရိုက်လေးလိုက်မှာရခိုင်ပြည်နယ်ပြည်ပခအရေးကိုဆွေးနွေးကြအောင်မှာမလို့စောင့်မျှော်နားဆင်နိုင်ကြပါရဲ့ရှင်။ကျမတို့ VOA ကအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရဲ့ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2018ခုနှစ်မတ်လ6ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ192532တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ကြပါရရှင်။အခုညပိုင်းနှာစင်ရမှာကတော့တိုက်ရိုက်လေးလိုက်ဆွေးနွေးကန်အစီအစဉ်နဲ့ American နိုင်ငံရေးတွေပဲဖြစ်ပါတယ်။အခုရင်ဆုံးတော့ကိုသိန်းထိုက်ဦးစီစဉ်ထုတ်လွှင့်ပေးနေတဲ့ American နိုင်ငံရေးကိုနှာစင်ကြရပါမယ်ရှင်။
ဒီကနေ့ဘော90အတွင်းအမေရိကန်ပြည်ထောင်စုကျင်သုံးခဲ့တဲ့ကုန်သွယ်ရေးပုံစံကိုရုတ်တရက်ပြောင်းလဲလိုက်တာကြောင့်အမေရိကန်ပြည်ထောင်စုနဲ့နီကဆိုမာမိတ်နိုင်ငံတွေကုသရောင်းဝယ်ဘက်နိုင်ငံတွေကြားကုန်သွယ်ရေးစစ်ဖြစ်နိုင်ခြေအခြေအနေကိုဝါရှင်တန်နိုင်ငံ၏အတိုင်းဝိုင်းကရင်ဆိုင်နေရပါတယ်။ပြည်ပတင်သွင်းတဲ့တမ်မနီနဲ့အလူမီနီယံသတ္ထုတွေပေါ်ကအခွန်တိုးကောင်းမဲ့စီစဉ်ကိုတမတာဒေါ်နယ်ထရန့်ဆိုရကတော့ပြောင်းလဲမှာမဟုတ်ဘူးဆိုပြီးပြောဆိုနေပါတယ်။တပ္ပရာအင်ပြည်တော်ရဲ့ကိုဂျိုစီဝါကာဝေးပြောဆိုချက်တွေကြားမှာတမိုင်းတစ်လျှောက်အမေရိကန်ပြည်တော်စုကိုယ်တိုင်ချက်တီဆော်လာတဲ့လွတ်လပ်တဲ့ဂုံသွေးရေးဆိုတဲ့အတန်ကမင်းမိန်သွားပါတယ်။တပ္ပရာဒေါ်နယ်ထရန့်ကအမေရိကန်ပြည်တော်စုဘီလျံ800ဂုံသွေးရေးလုံငွေပြနေတဲ့အတွက်အဓိကဆက်မှုလုပ်ငန်းတွေကိုကာဝယ်ဖို့ကလွဲရင်တခြားရွေးချယ်စရာလည်းမရှိတော့ဘူးဆိုပြီး Twitter လူမှုကွန်ရက်ကရေးပါတယ်။တာမဏိမရှိရင်တိုင်းပြည်မရှိဘူးဆိုပြီးသူကရေးခဲ့တာပါ။အမေရိကန်ကုသရေးဝန်ကြီးဝင်းဂျီဝီလ်ဘာရော့စ်ကစီပွားရေးလုံခြုံမှုဟာမျိုးသားလုံခြုံရေးဖြစ်တဲ့ဆိုပြီး ABC ရုပ်သံကိုပြောပါတယ်။ကုန်သွယ်ရေးလုံငွေပြနေတဲ့ချင်းခွင်ရှာဟုပြန်ညှိဖို့ကလုံးရမယ့်အချိန်တောင်အတော်နောက်ကျနေပြီဆိုပြီးသူကပြောခဲ့တာပါ
။ We have unilaterally given away all kinds of concessions ever since the end of World War II.
ဒီကဘာစစ်ပြီးကာလသဘောတူညီချက်တွေပုံစံမျိုးစုံကိုကျွန်တော်တို့ဘက်ကတစ်ဖက်သက်လက်ခံခဲ့တာပါ။ဂျာမနီအတွက်1945ခုနှစ်ကကန့်ညီတဲ့သဘောတူညီချက်တရုတ်နဲ့1945ခုနှစ်ကသဘောတူညီချက်မျိုးဒါတွေအခုအတိတ်ပဲမရှိတော့ပါဘူး။သူတို့လည်းရင့်ကျက်ပြီးတိတ်ကိုခိုင်မာတဲ့စီးပွားရေးတွေတည်ထောင်ထားနိုင်နေပါပြီ။တမိုင်းတွေတော်တော်များများပြန်ပြင်ဖို့လိုအပ်နေပါတယ
်။တမနီနဲ့အလူမီနီယံတွေပေါ်ကခွန်တိုးကောင်းမဲ့အစီအစဉ်ကိုကဘာတဝမ်းမှာတော့စန့်ကျင်ကန့်ကွက်ပြောဆိုနေကြပါတယ်။တရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးကတရုတ်နိုင်ငံအနေနဲ့ဂုံသွေးရေးစစ်ကိုမလိုလားပေမဲ့လည်းဖြစ်လာနိုင်ခြေအားလုံးတွေစဉ်းစားပြင်ထားတယ်လို့ပြောဆိုပါတယ်။ကနေဒါကုန်သွယ်ရေးတမက်ကခေါင်းဆောင် Jerry Diaz ကလည်းခုလိုပြောပါ
တယ်။ Consider slapping a tariff on steel that's exported from Canada to the United States.
ကနေဒါကနေအမေရိကန်ပြည်ထောင်စုကိုတင်ပို့တဲ့တန်မဏိတွေပေါ်အခွန်တွေတိုးသတ်မှတ်ဖို့စဉ်းစားတာဟာသိတ်ကိုရည်စရာကောင်းတဲ့လုပ်ရပါ။ Trump အစိုးရကဒီလိုကျွန်တော်တို့ပေါ်လှုပ်ချင်တိုင်းဆက်လုပ်တာကိုဘာမှမလုပ်ပဲလက်ပိုက်ကြည့်မနေနိုင်ပါဘူး
။ပြည်ထောင်ပဏာရေးဝန်ကြီး Vino Limel ကလည်းဥရောပနဲ့အမေရိကန်ပြည်ထောင်စုအကြားကုန်သွယ်ရေးစစ်ဖြစ်လာရင်အရှုံးတွေပဲရင်ဆိုင်ကြရမယ်အမေရိကန်ပြည်ထောင်စုအနေနဲ့တည်တင်တာကဒီလိုတစ်ဖက်သက်ဆုံးဖြတ်ဒီပြူမယ်ဆိုရင်ဥရောပသမဂ္ဂဘက်ကအားလုံးပြည်ပြည်ထန်ထန်ပူပေါင်းတုံ့ပြန်တာကိုခံရလိမ့်မယ်ဆိုပြီးသတိပေးပြောဆိုသွားတာပါလေးလာသူတော်တော်များများကတော့ဒီလိုခွန်တိုးကောက်တာကအမေရိကန်စီးပွားရေးကိုပဲကျိုးရုပ်စေလိမ့်မယ်ဆိုပြီးယုံကြည်ထားကြပါတယ်နော်ဝက်စတန်တက္ကသိုလ်ကစီးပွားရေးလေးလာသူဖီလေဗီကအခုလိုပြောပါတ
ယ် I don't know who have exporters facing retaliation.We will have a lot of American businesses
ဒီဘာပုံကုန်လုပ်ငန်းတွေအပေါ်မှာလက်တုံပြန်ခံမှာမဟုတ်ပါဘူး။သွင်းကုန်တွေကိုတုံးနေတဲ့ American စီးပွားရေးလုပ်ငန်းတွေလည်းထိနာစေသွားလိမ့်မယ်။ American ပြည်ထောင်စုကကုန်ပစ္စည်းဝယ်ယူသူတွေလည်းအလားတူပါပဲ။ဒီတော့ကုန်သွယ်ရေးလုပ်ငန်းပြမှုကိုရှော့ချနိုင်ရင်တော့အကျိုးမြတ်ရဖို့ဖြစ်နိုင်ဘူးလို့မြင်မိပါတယ်
။ဒါပေမဲ့လည်းတပ္ပတာထရန့်ရဲ့အနီးကပ်ဆုံးစီးပွားရေးအကြံပေးတချို့ကတော့ဒီဆိုရင်ချက်တွေကလိုအပ်တာနဲ့လွန်ကဲနေတယ်ဆိုပြီးခုခံပြောဆိုနေတာပါ။ကုသရေးဝန်ကြီးဝီလ်ဘာရော့စ်ကABC ရုပ်သံကိုခုလိုပြောပါတယ
် The total amount of tariffs we're putting on is about $9 billion in a year.
တနည်းကိုအခွန်စုစုပေါင်းပမာဏဒေါ်လာ6ဘီလီယံကျွန်တော်တို့ကထပ်တိုးတာပါ။ဒါကစီးပွားရေးတစ်ခုလုံးရဲ့တိရာဂိုင်းတော့အစိတ်အပိုင်းပဲရှိပါသေးတယ်။အလုပ်ကိုင်းတွေဆုံးရှုံးမယ်၊ခုံစင်းနှုံးတွေတက်မယ်၊ကမောက်ကမဖြစ်မယ်ဆိုတဲ့စိုးရင်ချက်တွေကမမှန်ပါဘူ
း။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကတော့လူဝင်မှုကြီးကြပ်ရေးနဲ့တနက်ထိတ်ချုပ်ရေးကိစ္စတွေကအမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရအဓိကကင်တွေဖြစ်ရှင်းရတဲ့အကြောင်းအရာတွေဖြစ်ခဲ့ပါတယ်။ ကုံသွေးရေးကိစ္စမှာတော့သမ္မတထရန့်ဘက်ကသဘောထားပြောင်းလဲလာနိုင်တယ်ဆိုပြီးလွတ်လပ်တဲ့ကုံသွေးရေးကိုအားပေးဆော်နေသူတွေကမျှော်လင့်နေကြကြောင်းပါခင်ဗျာ
အမေရိကန်နိုင်ငံရဲ့အစည်းအဝေးကိုတော့ကိုသိန်းထိုင်ဦးကအစည်းအဝေးထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုအင်ကာညတိုက်ရိုက်လေးလိုင်းဆွေးနွေးကအစည်းအဝေးစတင်တော့မှာဖြစ်ပါတယ်။ဆွေးနွေးပွဲကိုဥဆောင်အစည်းအဝေးသူမတ်သိန်းကြီးထိုင်နဲ့ထုတ်လို့ရမှုကိုညံဝေးအောင်တို့ရဲ့တိုက်ရိုက်လေးလိုင်းအစည်းအဝေးစတင်လိုက်ကြရအောင်ပါရှင်။
ရှင် VOE ရဲ့အင်္ဂါနေ့ညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်ကနေကြိုဆိုပါရစေ။ဒီညပိုင်းမှာတော့ဒီမြန်မာလူထုကြားမှာမကြခင်ကတိတ်ကိုရေပန်းစားခဲ့တဲ့ဒီ R2B လို့ခေါ်တဲ့ဒီနိုင်ငံတကာကကာကွယ်ပေးရန်တာဝန်ပေါ့နော် Responsibility to Protect နဲ့ပတ်သက်ပြီးတော့ဆွေးနွေးကြမှာပါ။နိုင်ငံတစ်ခုရဲ့ပြည်ပခအခြေအနေတွေစိုးဝါးလာရင်ဒါနိုင်ငံတကာကကာကွယ်ပေးရမယ့်တာဝန်ကိုဆိုလိုတာဖြစ်ပါတယ်။အဲ့တော့ဒီရခိုင်ပြည်နယ်ကလူ6သိန်းခွဲ9သိန်းနီးပါးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရတဲ့ပြည်ပခန့်နဲ့ပတ်သက်ပြီးတော့နိုင်ငံတကာတက်တီဝင်လာမယ်ဆိုတဲ့အယူအဆတွေအပြောအဆိုတွေရေးသားဖြန့်ဝေချက်တွေအပေါ်မှာအဓိကထားပြီးတော့ဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ဥဆောင်ဆွေးနွေးပေးဖို့အတွက်1990ဖြစ်ရွေးကောက်ပွဲအနိုင်ရလွှတ်တော်ကိုယ်စားလှယ်ဒေါက်တာတင့်ဆွေနောက်အာရှလူ့ခွင့်ရေးကော်မရှင်ကလူ့ခွင့်ရေးရှေ့နေကြီးဦးမင်းလွင်ဦးနဲ့ဝိုင်းရင်သတင်းစာဆရာဦးစီတူအောင်မြင့်တို့ကိုကျွန်မဖိတ်ခေါ်ထားပါတယ်။ဒီကိစ္စဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ဒါဆန်နဲ့ရေးသားပေးဖို့ခြားသူတွေမေးမြန်းထားကြသူတွေလည်းယာနဲ့ချီပြီးတော့ရှိနေပါတယ်။အခုအရင်ဆုံးတော့ဟိုမေးမြန်းခြားသူတွေလည်းရှိထားကြတဲ့ဒီ R2B အခြေအနေနဲ့နိုင်ငံတကာတက်တွေဝင်လာဖို့ဆိုတဲ့အယူအဆရဲ့ဖြစ်နိုင်ခြေပေါ့နော်ဒါနဲ့ပတ်သက်ပြီးတော့ကျွန်မအရင်ဆုံးရှစ်နေကြီးဦးမင်းလွင်ဦးကိုဒီဟာနဲ့ပတ်သက်ပြီးတော့အရင်ဆုံးဆက်ပြီးတော့ဆွေးနွေးပေးစီချင်ပါတယ်ရှင့်ဆရာဦးမင်းလွင်ဦးကြားပါလားရှင
်ဟုတ်ကဲ့ကြားပါရစ
ေဟုတ်ကဲ့ပါရှင်ဆရာဒီကိစ္စနဲ့ပတ်သက်ပြီးတော့မေးမြန်းတဲ့လူတွေလည်းရှိပါတယ်ဆရာကနဦးပြောရင်းနဲ့ဒါသူတို့လည်းဖြေပေးပြီးသားဖြစ်တာပေါ့နော် R2B ဆိုတဲ့အခြေအနေအရဒီနိုင်ငံတကာတက်တွေမြန်မာပြည်ထဲကိုဝင်လာနိုင်တဲ့အယူအဆပေါ့နော်ဒီအယူအဆကဘယ်လောက်များဖြစ်နိုင်ခြေရှိပါသလဲဆရာ
ဟုတ်ကဲ့ဒီအကြောင်းပြောရမယ်ဆိုရင်ကျွန်တော်တို့ဒီ R2B ဘယ်အစပေါ်လာလဲပေါ့နော်အဲ့ဒါနည်းနည်းအချိန်ကလေးတော့ပြောချင်ပါတယ်အဲ့တော့ကုလသမဂ္ဂအထွေထွေညီလာခံရဲ့2005ခုနှစ် World Summit ဆုံးဖြတ်ချက်6ဆင့်မြင့်ဆုံးတည်ရာဒီအပိုက်138နဲ့139တွေမှာ R2B ဖြစ်လာလို့ရှိရင်ဝင်ရောက်ပတ်သက်နိုင်တဲ့အကြောင်းအရာနဲ့ပတ်သက်ပြီးဖော်ပြထားတာရှိအဲ့တော့အဲ့ဒီလိုမျိုးနိုင်ငံတကာရဲ့အကူအညီယူဖို့လိုအပ်တဲ့အချက်လက်တွေတိုင်းမှာလူမျိုးတုံးသက်ပြမှုဒီပါတယ်လူမျိုးဆိုရင်လူမျိုးတွေဆိုရင်တောက်ကြအောင်ရှင်းလင်းရေးဒီပါတယ်နောက်ပြီးတော့လူသားတို့အပေါ်မှာကျူးလွန်တဲ့ရာဇဝတ်ပြစ်မှုတွေပါတယ်အဲ့ဒီဥပဒေတွေပါတဲ့အပြင်ကိုနောက်ပြီးတော့တခါထပ်ချေဖို့အတွက်ကြိုးပမ်းကြတာကကျွန်တော်တို့ HIV AIDS တာမျှစီးမျှဖြစ်လာလို့ရှိရင်လည်းဒီလိုမျိုးကာကွယ်နိုင်ငံတကာရဲ့အကာအကွယ်ယူဖို့အတွက်ပါတယ်နောက်တခါတဘာဝဘီအန်ဒီတွေဖြစ်ပွားလာလို့ရှိရင်လည်းနိုင်ငံတကာကနေပြီးတော့အကာအကွယ်ပေးဖို့တာဝန်ရှိတဲ့ R2B ရအကာအကွယ်ပေးနိုင်အောင်ဆိုပြီးတော့ယူရချက်တွေနဲ့ပြဋ္ဌာန်းထားတာဖြစ်တယ်အခုလက်ရှိအခြေအနေမှာတော့မြန်မာနိုင်ငံအတွင်းမှာဒီလိုမျိုးအတူပြီနဲ့ပတ်သက်ပြီးတော့ဝင်ရောက်ဆွတ်ဖက်နိုင်တဲ့အလားအလာကျွန်တော်တို့ဥပဒေအရလည်းမမြင်ပါဘူး။နောက်ပြီးတော့လက်ရှိမြန်မာနိုင်ငံအစိုးရရဲ့လုပ်ကိုင်ဆောင်ရွက်ပုံတွေအရလည်းဒီနိုင်ငံတကာကဝင်ရောက်ဆွတ်ဖက်နိုင်လောက်တဲ့အထိကိုပြင်ပြအေးယူလောက်အောင်ဖြစ်မလာနိုင်ဘူးလို့ပဲကျွန်တော်တို့လောလောဆယ်ဆယ်တော့မြင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါဆရာဦးမင်းလွင်ဦးကျေးဇူးပါရှင်ဟုတ်ပါတယ်ဒီ R2B ဆိုတဲ့အယူအဆနဲ့ပတ်သက်ပြီးတော့ဒီရိုဟင်ဂျာခွင့်ရလှုပ်ရှားသူတွေဘက်ကပြောနေကြတာတော့ဒါကြပါပြီနှစ်တင်နဲ့ချီပါပြီကျွန်မမှတ်မိပါတယ်ဒါပေမဲ့ဒီနိုင်ငံတကာအနေနဲ့ရောအထူးသဖြင့်အနောက်နိုင်ငံတွေအနေနဲ့ရောဒါမီဒီယာတွေအနေနဲ့ရောဒီ R2B နဲ့ပတ်သက်ပြီးတော့အကြေတဝင့်ပြောဆိုတာဆွေးနွေးတာရိတ်ဖန်တန်ပန်ပြောတာဒါမျိုးတွေမတွေ့ရပါဘူးရှင်ဒါပေမဲ့ဒီလောလောလတ်လတ်မြန်မာလူထုကြားမှာ R2B ဆိုပြီးတော့နိုင်ငံတကာတက်တွေဝင်လာမယ်ဒီလိုဖြစ်လာရင်ဘယ်သူကိုအားကိုးရမယ်ဘယ်သူကအထိနာမယ်အဲဒီလိုပေါ့နော်ဝေဖန်တဲ့နေစင်ကျင်သုံးသက်ကြတဲ့အတန်တွေတော်တော်လေးထွက်ခဲ့ပါတယ်ဒီပေါ်မှာကျွန်မဆရာဒေါက်တာတင့်ဆွေကိုဟိုဟိုပြောပြပေးစေချင်ပါတယ်ရှင်ဆရာဒီအကြောင်းအရာတွေပေါ့နော်လူထုကြားမှာဒီလိုဟို အုပ်အော်တောင်းနေအခြေအနေမဟုတ်တော့တော်တော်လေးကြဲကြဲပြန့်ပြန့်ထွက်ခဲ့ပါတယ်ဒီအပေါ်မှာဆရာဘလို့ယူဆပါလဲရှင်ဆရာအမြင်လေးသိချင်ပါတယ
်ဟုတ်ကဲ့ခင်ဗျအဲဘာတင်ဒီတိုင်းပြောသလိုပဲကျွန်တော်ကတော့အဲ့လိုသွားတွေ့တယ်အာတူပီအကြောင်းကျွန်တော်တို့ဒီနေ့ဆွေးနွေးမယ်ဆိုတော့ကျွန်တော်ကနိုင်ငံတကာသတင်းတွေကိုအမြဲတမ်းနေ့တိုင်းပေါ့နော်မနေ့ညဟိုကြည့်နေတာအဲဗမာနိုင်ငံနဲ့ပတ်သက်အာတူပီလို့အင်္ဂလိပ်သတင်းအင်္ဂလိပ်လိုရေးတဲ့သတင်းကျွန်တော်အခုထိတော့တခုမှမတွေ့ဘူးခင်ဗျာအော်အဲ့ဒါနဲ့ဟုတ်ခဏဦးမင်းလွယ်ဦးရှင်းပြတယ်လို့ဒီ R2B ရဲ့တမိုင်းကြောင်းပေါ့ကုလသမဂ္ဂတမိုင်းကြောင်းကိုပြောလို့ရှိရင်လည်းပဲဒါကဟိုဖြစ်တယ်တော့ကြာပြီပေါ့နော်ဟိုကျွန်တော်တို့ဒီနေ့ရခိုင်အရေးကင်းမှာတာဝန်ရှိဆုံးပုဂ္ဂိုလ်လုပ်နေတဲ့ကိုဖီအနာထရီတွေမှုချုပ်လုံတုံးကာလကစခဲ့တာကိုဆိုဗိုနဲ့ဒီရဝန္ဒါပေါ့လားအာဖရိကဒီနိုင်ငံကအဖြစ်အပျက်ကိုကြည့်ပြီးတော့အဲ့ဒီအဖြစ်ပြက်တွေမှာကုလသမဂ္ဂနဲ့သို့မဟုတ်ကမ္ဘာအမိသားစုကြီးကကြိုတင်ကာကွယ်ဖို့ပြက်ကွက်ခဲ့ဆိုတဲ့အယူဆကနေပြီးတော့ကျွန်တော်တို့စခဲ့ကြတာပါအဲ့တော့ဗမာနိုင်ငံမှာခုနမေဝွန်တဲပြောရရင်တော့ဗမာနိုင်ငံမှာကအခုလိုအတူပီရောအဲ့ဒီအရင်ကလည်းအဲ့လိုဟိုအမျိုးမျိုးသောဟာလာနိုင်ငံရေးဆောင်ပုတ်တွေကမ်ပိန်းတွေဟိုတင်းစကားတွေဗန်စကားတွေအိုဒဂါရီစကားရီကပမာပြီမာလုံးဝ10စုနှစ်လောက်အတွင်း10စုနှစ်လောက်ပါပဲအတွင်းမှာတော်တော်များများဖြစ်နေတယ်တကယ်အရှိမဟုတ်တဲ့ဟာကိုချက်ကားပြီးတော့တကယ်ဖြစ်တာကိုဖြည့်ဆည်းပြီးတော့ပြောဆိုပြီးတော့လောက်ကင်နေကြတဲ့အစင်လာအကျဉ်းဆိုးကပမာနိုင်ငံမှာ10စုနှစ်တခုလောက်ဆွဲနေတော့ပမာလူလူအပေါ်မှာဟုတ်နုံနုံဟိုဆိုရင်မူလေရောချက်ကပြောဆိုတာလေရောအမျိုးမျိုးဖြစ်နေတဲ့အနေထားတရက်လို့ကျွန်တော်ကတော့အဲ့လိုပဲမြင်နေခင်ဗျာဒါဟာမဖြစ်တဲ့ဘူးလို့ကျွန်တော်တို့မြင်ပါတယ်တိုင်းပြည်ပြင်ပြောင်းလဲရေးအခြေတိုင်းပြည်ပြန်လဲတည်ဆောက်ရေးကိစ္စတွေနောက်တစ်ခါဒီကနေ့လို့ဟိုတက်နေတဲ့အစိုးရမျိုးကိုဝိုင်းရအားပေးကူညီဝိုင်းလို့ရမယ်လူရက်ဒီကိုစန့်ကျင်အောင်လွှဲသွားအောင်ဒီနေ့အဖြစ်လူလူကိုနားရောင်းအောင်လုပ်နေကြတဲ့ကမ်ပိန်းလားလို့ကျွန်တော်ကတော့ဟိုတန်လျာရှိနေတယ်ခင်ဗ
ျဟုတ်ကဲ့ပါရှင်ဆရာဟုတ်ကဲ့ဟိုဆရာဦးစီသူအောင်မြင်ရောဆရာအမြင်လည်းသိပြရစီရှင်ဒီအကြောင်းတွေဘာအကြောင်းတွေများဖြစ်နိုင်ပါသလဲဒီစိုးရင်ချက်တွေပြောရမလားဟိုသတိပေးပြောဆိုတာတွေလို့ပြောရမလားရှင်ဒါတွေထွက်လာပါတယ်ဆရာအမြင်ဆွေးနွေးပေးပါအောင်ရှင်ဆရာ
အဲ့အရှိမကျွန်တော်ဆရာတယောက်ပြောသွားတဲ့ဥစ္စာတွေအကုန်လုံးအမှန်တွေပါပဲဟိုဖြစ်နိုင်ခြေမရှိတဲ့ကိစ္စရောနောက်တစ်ခုကဒီအထဲမှာပြောဆိုပြီးတော့မှဟိုတန်ကြီးကတွားနေတဲ့လမ်းကြောင်းကိုလွှဲသွားအောင်လုပ်နေတာတွေအဲ့ဒါကအမှန်ပါပဲဒီနေရာမှာကျွန်တော်ပြောချင်တာတစ်ခုကတော့ကျွန်တော်ရှိမှစစ်အာဏာရှင်ဖြစ်မှာပေါ့နော်ဟိုဖြစ်ထားခဲ့ဘူးတဲ့ဟာတွေကိုကျွန်တော်တို့ဟိုမမေ့ဖို့လိုပါတယ်အဲ့မှာဒါလဲဆိုတော့ကျွန်တော်ရှိပိုင်းမှာဒါစစ်အာဏာရှင်စစ်လက်ကတန်ကြီးမှာရေးရဲဆက်ဆက်ဒါကိုဒီမျိုးချင်းဖြစ်နေခဲ့တယ်ရက်ဆက်ခဲ့တယ်ဒီလိုဖြစ်ခွင့်ရေးတွေချုပ်ချယ်ခဲ့တယ်အဲ့ဒီဖြစ်နေတဲ့အနေအထားကိုလိုက်ပြီးတော့မှအနောက်နိုင်ငံနဲ့ဒါဒီမိုကရေစီတိုင်းပြည်တွေဥရောပတိုင်းပြည်တွေကမ္ဘာမိသားစုကြီးကနေပြီးတော့မှကျွန်တော်တိုင်းပြည်ကိုစီးပွားရေးအရအေးအေးယူတန်ခတ်ဖိတ်ဆို့တယ်ဆိုတဲ့ကိစ္စတွေနောက်ပြီးတော့မှဟိုပြစ်မှတ်ထားပြီးတော့မှဒီပုဂ္ဂိုလ်တယောက်ချင်းပေါ့နော်ဒီဆရာနာရှင်ကြီးရဲ့နာမည်တွေနဲ့အဲ့ဒါဖိတ်ဆို့တာအေးအေးယူတာတွေဒါတွေလွတ်ခဲ့ပြီးတဲ့စာရကတွေရှိတယ်ကျွန်တော်တို့ဒီမှာဆိုတော့အဲ့ဒီကိစ္စဖြစ်လာတဲ့အချိန်လုံးကလည်းကျွန်တော်တို့တိုင်းပြည်တွေကဆက်နာရှင်နဲ့အစွေအပွားတွေဒီအာဏာပိုင်တွေကဘာလို့လဲဆိုတဲ့အခါကျဒါရီယာအနောက်နိုင်ငံတွေဒါဒီမိုကရေစီနိုင်ငံတွေဥရောပနိုင်ငံတွေကလည်းဆိုတော့ဒီတိုင်းပြည်ကိုလာပြီးတော့မဟာရီယာလုပ်နေတာမတရားလာပြီးတော့လုပ်နေတာဆိုပြီးတော့မှအဲ့လိုမျိုးပြစ်ပေါင်းများစွာလုပ်ခဲ့တယ်။ကိုယ့်စီမှာဘာဖြစ်လို့ဖြစ်တယ်လဲဆိုတဲ့ဥစ္စာဂရမ်မီတာစီကြီးနဲ့တင်းတင်းကျပ်ပြီးတော့မှတိုင်းပြည်ကောင်းကောင်းကိုလုပ်ဖို့အတွက်ဆိုတဲ့အတွေ့အကြုံတွေတော့မှမဖြတ်ချူခဲ့ဘူး။အခုလည်းအဲ့ဒီတိုင်းနဲ့အခုတော့တစ်ဖက်ကနေဆိုရင်ဟုတ်တယ်ဒီကျွန်တော်တိုင်းပြည်ကိုဆန့်ကျင်နေတဲ့ဟိုတချို့သောအဖွဲ့အစည်းတွေကနေတော့မှအတိုင်းပြည်ကိုကြီးကြပ်ဝင်ရောက်ပြီးတော့မှအာဒီပီကိုအရေးယူနေဆိုတဲ့အခါလေးကိုဖြစ်လာတယ်ဆိုတော့ဒီတစ်ဖက်ကနေပြီးတော့မှဟိုအရင်လုံးကလူတွေလို့အာဏာပိုင်တွေနဲ့အလားတူတူရဲ့လူတွေကလည်းဘာပြောလဲဆိုတဲ့အခါကျတော့အာဒီလိုလာတယ်ဆိုရင်ဒါတို့တိုင်းပြည်ကိုတစ်ဖက်လုံးနေတာပဲအမေရိကန်ကလာပြီးတော့မှတို့ဒုက္ခပေးဖို့လုပ်တယ်အင်္ဂလန်ကဒုက္ခပေးဖို့လုပ်တယ်ဥရောပသမဂ္ဂတွေကလုပ်တယ်ဒီလိုမျိုးတွေပြန်ပြီးတော့မှဝါဒဖြန့်လာနေတာတွေရှိတယ်တကယ်တော့တကယ်အတိတ်တွေကတော့တကယ်အရေးကြီးတဲ့ကိစ္စကတော့အခုလိုပြောကြဆိုကြတဲ့ကိစ္စတွေဖြစ်လာတာ ethnic cleansing ဆိုပြီးတော့မှဆွဆွဲတဲ့ဟာတွေ ဖြစ်လာအောင်ဘယ်အခြေအနေတွေကတုံ့ပြန်ခဲ့လဲဘယ်လိုမျိုးဘယ်လိုတွေကလုပ်ခဲ့လဲကျွန်တော်တို့ဒီမှာဘာတွေအမှားတွေရှိလဲဒါတွေကိုသေချာပြန်ပြောဆိုပြီးတော့မှကမ္ဘာမြေသားစုကြီးနဲ့စိတ်ပြေစွတ်အောင်အလောက်လေကအရာကြီးတွေအပါဝင်ဒီမိုကရေစီနိုင်ငံတွေဥရောပနိုင်ငံတွေနဲ့ဟိုသိပြင်းမြအောင်လုပ်ရမယ့်နိုင်ငံကိုမလုပ်ဘဲနဲ့အရင်ခေတ်ကလိုဖြစ်အောင်တုံ့ပြန်နေတဲ့အလူရအခုဆိုရှင်းရှင်းကြီးကျွန်တော်တို့မြင်နေရပြီဒါတွေကဆိုတဲ့အခါကျတော့ကျွန်တော်အမြင်ကတော့ဒီအခုဖြစ်နေတဲ့ပြဿနာမှာကျွန်တော်တို့တိုင်းပြည်ကကိုယ့်ဘက်ကဘာမှားခဲ့တယ်လဲဒီလားရှိတဲ့အာဏာပိုင်တွေကဘာတွေမှားရင်းရဲ့လို့ဘလောက်ကြီးတော့ဖြစ်သွားတယ်ဆိုတာကိုပြန်ဆန်းရှင်းတဲ့ဟာတွေကိုမလုပ်ဘဲနဲ့လမ်းလွဲရအောင်လုပ်နေတဲ့အရေးကြီးတာတွေလို့ပဲကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ပါရှင့်ဆရာကျေးဇူးတင်ပါတယ်ရှင်အခုတော့ဒီပါဝင်ဆွေးနွေးဖို့အတွက်ကျွန်မတို့ရဲ့သောရရှင်ကိုနေဦးလင်းရှိနေပါတယ်ရှင်ကိုနေဦးလင်းဝင်ရောက်ဆွေးနွေးပေးပါရှင
်ကျွန်တော်မြင်တာတော့သူတို့တို့နဲ့စန့်ကျင်တဲ့မြင်နေပြနော်ကျွန်တော်ပြောပြမယ်အီရတ်ကိုဝင်တိုက်တာ WMD ဆိုတာနော်အီရတ်ကအမေရိကန်ကိုရှင်းပြောရင်တော့သူ့ရဲ့နိုင်ငံရေးဟိုဟာပေါ့နော်ဩဇာရသူ့ရဲ့နိုင်ငံရဲ့အကျိုးစီးပွားအတွက်ဝင်တိုက်တာပဲဗျဝင်တိုက်တဲ့အခါမှာဘာအကြောင်းကြားချက်မှမရှိဘူးအမှားတော့ WMD ဆိုတာလည်းမရှိပါဘူးမရှိပေမဲ့ဝင်တိုက်ပြီးတော့တိုင်းပြည်ကိုဖျက်ဆီးပလိုက်တာပဲအီရတ်အပြင်လီဗျားမှာလည်းဒီလိုပဲလေဒါပေမဲ့ဗမာနိုင်ငံလူတွေကတွေးနေတာကြတော့တမျိုးချင်းကြီးတယ်ဗျအခုနသတင်းစာဆရာရောဥပဒေပညာရှင်ကြီးရောဟာလားဘာကြောင့်အချက်အလက်တွေပြောဒါပေမဲ့နောက်ဆုံးညာအပွင့်လင်းပြောလို့ရှိရင်ဒီအမေရိကန်ပြည်တော်စုအမတ်ကိုယ်တိုင်ကအခုနောက်ဆုံးပြောတဲ့အခါမှာရှင်းပြောရင်ဒီပြင်မှုဟာဘာလဲဆိုတဲ့အခါ ethics cleaning မြောက်တယ်လို့ပြောတယ်ကျွန်တော်တို့ကမဟုတ်ပါဘူးလို့ပြောတယ်သူကမြောက်တယ်လို့ပြောတယ်ဆိုတဲ့ကိုဟာဒါဟာရှင်းပြောရင်ကုလသမဂ္ဂမှလည်းတင်တာနှစ်ကြိမ်သုံးကြိမ်ရှိပြီဆိုတော့ဒါဟာမယိုးသားမှုကိုပြတာပေါ့ဗျာသူတို့ရဲ့ဒီအမေရိကန်ရဲ့ဝင်ရောက်ဆက်ဖက်မှုဘလောက်ရှိတယ်မရှိဘူးဆိုတာဟိုရှားပြီးရင်လက်ထက်လောက်ကစပြီးတော့ခင်ဗျားတို့သိသင့်တယ်လို့မြင်နေဗျာတိုင်းပြည်ဟာပြောက်သွားပြီးရင်ပြန်ဆူယူလို့မလွယ်ဘူးဗျာ
ဒီအချိန်ကြီးကကိုနေဦးလင်းဟုတ်ကဲ့ကိုနေဦးလင်းဆွေးနွေးခြင်းနဲ့အချင်းချုပ်ကပါပါလေအဲ့တော့အမေရိကန်ကဒီဟာကိုမြန်မာပြည်ကိုဒီ R2B အကြောင်းပြပြီးတော့ဝင်မယ်ဆိုတဲ့သဘောလားရှင်ကိုနေဦးလင်းရဲ့ဟိုလူရင်းဆွေးနွေးချက်ကပါပါလေ
ဟုတ်ပါကျွန်တော်ပြောပြမယ်ခင်ဗျာဒီတမိုင်းမှာဒီနေ့90ဗမာပြည်ဖြစ်နေတဲ့အပြတ်ကိုပြန်ပြောပြမယ်ဆိုရင်နော်ဘောကြောင့်ဆန်းလက်ထက်မှာရှင်းရှင်းလေးပြောရင်သူ့ကိုဖရင်ဆွဲပြီးတော့မေးတာကရှင်းပြောရင်ကုလားဟိုပါတော့ဒီဒီတိန်ရဲ့သူ့ရဲ့ကြာဆုံးမှုကိုကာကွယ်ဖို့အတွက်နော်ကနတာဟာရတဲ့မှာဝင်မလားမဝင်ဘူးလားလို့မေးတာကစပြီးဗိုလ်ချုပ်ကိုလောက်ကျန်တဲ့အချက်ဖြစ်တယ်ဒီနေ့ကျွန်တော်တို့ကပ္ပနာတွေကဗိုလ်ချုပ်လောက်ကျန်ခံရတဲ့အတွက်ဒီနေ့တည်းရှင်းလို့ကိုမပြီးသေးတာအဓိကကတော့ဒါပဲသို့တော်ရဲ့အခါကျတော့
ဟုတ်ကဲ့ပါဟုတ်ကဲ့ပါကိုနေဦးလင်းကိုနေဦးလင်းပြောချင်တဲ့ဟာကိုကျွန်မရပါပြီကိုနေဦးလင်းပြောချင်တဲ့ဟာကိုကျွန်မ panel list တွေနဲ့ထပ်ပြီးတော့ဆွေးနွေးပါမယ်ဥစားဆွေးနွေးတဲ့သူတွေနဲ့ကိုနေဦးလင်းရဲ့ယူဆချက်ကတော့ဟိုကျမဟိုရှင်းနေကြီးကိုမေးချင်ပါတယ်ကိုနေဦးလင်းရဲ့ယူဆချက်ကတော့ဒါတကယ်ဖြစ်နိုင်နေဆိုပြီးတော့ဒါ तू ကယူဆနေပါတယ်ဆိုတဲ့ခါရောက်တော့ဟိုဆရာဆွေးနွေးပေးပါရှင့်ဆရာဦးမင်းလွင်ဦးဘလောက်နိုင်ငံတကာကမြန်မာပြည်ကိုနိုင်ငံတကာတက်အနေနဲ့ဝင်ဖို့ကနိုင်ငံတကာဥပဒေတွေအရာဘလောက်များလွယ်ပါသလားဟိုဖြစ်နိုင်ကြပေါ့နော
်အဲ့တော့ဒီကျွန်တော်တို့အတူပီအနေနဲ့ဝင်နိုင်ဖို့ဆိုလို့ရှိရင်သတ်မှတ်ထားတဲ့အချက်အလက်တွေရှိပါတယ်။အဲတော့အုပ်ချုပ်တဲ့အစိုးရကနိုင်ငံသားတွေကိုသိရသွင်းမှုလူမျိုးတုံးသက်ပြမှုလူသားမဆန်တဲ့ယာသွင်းမှုအတွက်ကျူးလွန်တဲ့ပြစ်မှုတွေကိုအကာအကွယ်ပေးဖို့တာဝန်ရှိတယ်။ဒီတာဝန်တွေကိုအစိုးရကိုယ်တိုင်ကပြက်ကွက်နေတာဒါနံပါတ်1အချက်ပါ။နံပါတ်2အချက်ကအဲ့ဒီလိုကာကွယ်တဲ့အခါမှာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ကအစိုးရကိုဝိုင်းဝန်းပြီးတော့ကူညီပေးဖို့လိုတယ်။ဒါနံပါတ်1အချက်ပါ။နံပါတ်3အချက်ကနိုင်ငံတကာအတိုင်းအဝိုင်းကလည်းကူညီတယ်။သက်ဆိုင်ရာအစိုးရကိုယ်တိုင်ကလည်းဘာလို့မှမတတ်နိုင်ဘူး။ကာကွယ်ဖို့စံတာလည်းမရှိတော့ဘူးဆိုလို့ရှိရင်အတော့ပြောတဲ့ R2B ကိုအသုံးချဖို့ဖြစ်လာတယ်ပေါ့နော်။ဒါပေမဲ့ဒါအသုံးချမယ်လို့ပြောသေးဘူး။အဲ့ဒီတော့အသုံးချဖို့မချဖို့ကိုကုလသမဂ္ဂလူညုံရေးကောင်စီကနေပြီးတော့ပြည်ထောင်အထူးအကြံပေးကိုယ်စားလှယ်ဆီလုပ်ပြီးတော့စုံစမ်းစစ်ဆေးအချက်အလက်တွေရှာအောင်မယ်နောက်ဆုံးအဖွဲ့ဝင်၅နိုင်ငံရဲ့သဘောထားတွေယူမယ်လူညုံရေးကောင်စီရဲ့ ငါနိုင်ငံသဘောထားတွေအရအတူပီအဝင်ရောက်နိုင်ငံတကာတပ်ဖွဲ့တွေအနေနဲ့ဝင်ရောက်ဆက်ဖက်သင့်ပါတယ်ဆိုပြီးတော့ဆုံးဖြတ်တဲ့အချိန်ကြတော့မှသာဝင်နိုင်မယ့်ကိစ္စမျိုးဖြစ်တယ်။အဲ့တော့ကျွန်တော်တို့မြန်မာနိုင်ငံမှာအခုလက်ရှိအစိုးရတုံးနေတဲ့ကိစ္စရပ်တွေကကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်လည်းအကာအကွယ်ပေးထားဖို့တာစီပီးသားလည်းဖြစ်တယ်။ပြန်လည်လက်ခံမယ်လို့လည်းပြောထားတယ်။နေရာချဖို့လည်းအကုန်လုံးစီစဉ်ထားပြီးသားဖြစ်တယ်။နောက်နိုင်ငံစကားအတိုင်းဝိုင်းတွေကလူဝတ်တဲ့အကူအညီတွေကိုလည်းလက်ခံမယ်ဆိုပြီးတော့ပြောထားတာတွေရှိတယ်။သေဒနာမှန်နဲ့လာရောက်ပူပေါင်းဆောင်ရွက်မယ်ဆိုလို့ရှိရင်ဆောင်ရွက်နိုင်ဖို့အတွက်အဖွဲ့အစည်းပါဖွဲ့စည်းထားပြီးသားဖြစ်တယ်။ဒါကြောင့်ကျွန်တော်တို့အနေနဲ့ကဒီအမေရိကန်တနိုင်ငံတွေကနေပြီးတော့အစိုးရပြောသလိုပေါ့နော်ဥပဒေနဲ့ရှင်းသလိုကျင်းတိုင်းကျဲလို့မရတဲ့အခြေအနေမျိုးရှိတယ်ဆိုတာကိုကျွန်တော်တို့တွေ့နေရတယ်။ဒါကြောင့်လည်းကျွန်တော်တို့ကအတူပီလည်းမဖြစ်နိုင်ဘူး။နိုင်ငံတကာစစ်ကုံရုံးဆိုတာလည်းမဖြစ်နိုင်ဘူး။အဲ့ဒါဒီကြောင့်ကျွန်တော်တို့ကပြောနေရတာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါ။အဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးဆရာခုနပြောသလိုမြန်မာဆိုရရဲ့လှုပ်ဆောင်ချက်တွေကဒါဟိုမဝင်နိုင်တဲ့အနေအထားပေါ့နော်တော်တော်လေးစူးစမ်းပန်းစားလုပ်နေတယ်လို့ဆရာသုံးသပ်သွားတာဖြစ်ပါတယ်အဲ့တော့ဒီကနေ့ပဲကျမတို့ဒါရခိုင်အရေးကိစ္စနဲ့ပတ်သက်ပြီးတော့ဆိုပြီးတော့ဒါစစ်တပ်ကနေပြီးတော့တက်မရောပေါ့နော်စစ်တပ်ကနေပြီးတဲ့ခါမှာစာမျက်နှာ28မျက်နှာပါဆရာဦးစီတော်အောင်မြဖတ်ပြီးလာတော့မသိဘူးဆိုပြီးတော့ထုတ်ပါတယ်ဒီပေါ်မှာလည်းဂုံတိတ်ခါရှိရှိ EU နဲ့ဟိုဗီတိန်ကိုရည်ရွယ်ပြီးတော့သူတို့ထုတ်ထားတာပါဂုံတိတ်ခါရှိရှိပြောဆိုဟိုစုံဖြတ်ချဖို့ပေါ့နော်သူတို့တိုက်တွန်းထားတာဖြစ်ပါတယ်ဆိုတဲ့ခါရောက်တော့နောက်တစ်ခုကဒီနေ့ဒီ information committee ဆိုပြီးတဲ့ခါမှာရခိုင်ရင်းနဲ့ပတ်သက်ပြီးတော့တည်ထန့်တင်တဲ့အစိုးရရဲ့ page တစ်ခုမှာလဲဌာနပြည်ရင်းလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ကနဦးရောက်လာတဲ့စာရွက်စာတမ်းတွေမပြည့်စုံလို့ဆိုပြီးတော့ဒါနိုင်ငံခြားရေးဌာနကနေပြန်ပို့ထားတယ်ဆိုပြီးပြောပါတယ်ဆိုတော့ဆရာဦးစီတို့အောင်မြင်မြန်မာအစိုးရရဲ့လုပ်ငန်းဆောင်တာတွေပေါ့နော်ဒီရခိုင်ရင်းနဲ့ပတ်သက်ပြီးရိုဟင်ဂျာကိစ္စနဲ့ပတ်သက်ပြီးတော့လုပ်နေတာတွေကတကယ်ရောပြောလို့ဆိုလို့ဖြစ်နေပြီလားရှင်ထိရောက်ပါသလား
အပြေပါကလားဆိုတဲ့ဥစ္စာကအဲ့လိုကျွန်တော်တို့ကရလနဲ့တွေ့ရမယ်လေရလနဲ့တွေ့ရမယ်ဆိုတဲ့အခါကျတော့အခုလက်ရှိဒါအစိုးရကတော့ပြောတယ်ကျွန်တော်တို့ကအရှင်းဆုံးဖြစ်နေပြီဒါဒီနောက်ပြီးတော့မှဟိုနိုင်ငံကအတိုင်းဝိုင်းကိုလည်းသွားပြီးတော့ပြတယ်အဆောက်အဦတွေဘယ်လိုဆောက်ထားလဲပါညာဘယ်လိုလက်ခံမလဲဒါပေမဲ့တယောက်မှရောက်မလာသေးဘူးရောက်လာတဲ့အပြင်ကိုဒီ January လနဲ့ February လအခုဒီ2018ပဲရောက်တဲ့အထိကိုဖြတ်ပြီးတော့မှအဲ့ဒီဘက်ကိုထွက်ခွာသွားတာဒီလေရှိနေဆုံးပဲဆိုတဲ့အခါကျတော့ဒါဒီကိုဘယ်လိုပြန်သုံးကြမလဲကုလားကပြောတယ်ဆိုတော့ကိစ္စကအမှန်ပါကုလားကဆရာဦးမင်းလေးပြောတဲ့စီမှာလဲအဲ့ဒါကြီးအမှန်ပါအာတူပီတော့တကယ်ကိုကြီးပြတဲ့အချက်တော့မဟုတ်ပါဘူးဒါပေမဲ့အဲ့လိုမဖြစ်ပြီနဲ့ဘာမှမဖြစ်ဘူးလားဆိုတော့မဟုတ်ဘူးကြီးအတ္တကလေးရင်းဆိုပြီးတော့မှပေးချချာကိုပြောနေတယ်ပြောတယ်သူတို့ရဲ့အကျိုးကြောင်းကလည်းဟိုရိုးရှင်းတာပေါ့နော်အဲ့ဒါဘာလဲဆိုတော့လူတွေအုပ်စုလိုက်ပေါ့နော်ဒါ fan ရဲ့ဒါသုံးဖို့မပုံတော့ရှေ့ပြောင်းသွားရတယ်ပြီးတော့မှနေအိမ်တွေမီးရှို့ခံရတယ်အဲ့နောက်ထပ်ထပ်ပြီးတော့မှထွက်လာတဲ့သတင်းတွေမှာအဲ့ဒီရွှေ့သွားတဲ့နေရာဒီမှာအတချို့တော့တိုင်းသားတွေနေရာပြန်ချထားမှုတွေရှိနေတယ်တစ်ဖက်မှာတောင်းချင်မှုတွေလည်းပါလဲဆိုတော့ဒီမောင်လောတောင်ပိုင်းတွေကမောင်လောတောင်ပိုင်းတွေမှာပြန်ပြီးတော့နေရာချမပေးဘူးထုတ်ရှားမှုတွေဒါတွေလည်းရှိနေတယ်ဒါတွေကိုတော့ခြုံငုံပြီးတော့မှဆွဆွဲမှုတွေရှိနေတဲ့အပြင်ကိုလက်တွေ့မှာလည်းအဲကျွန်တော်တို့ကလို့ပေါ့နော်နေရာကြီးကျူးလွန်တဲ့လူကတတိဖြစ်နိုင်ပါတယ်ဆိုပြီးတော့မှဒါတမတော်ခေါင်းဆောင်တွေကိုကိုပြတ်ထားပြီးတော့မှပိတ်ဆို့အရေးယူမှုတွေရှိလာတဲ့ခါကျတော့တပ်မတော်ကလည်းကိုလာတော်ကပြောတဲ့ထုတ်ပြန်ချက်တွေထုတ်ရတဲ့အဆင့်ကိုရောက်လာတာဆိုတော့ဟိုအကြီးကြီးတွေမဖြစ်တာမှန်ပေမဲ့ဟိုအရင်တော့ကကျွန်တော်တို့တိုင်းပြည်မှာဖြစ်ခဲ့တဲ့အခြေအနေမျိုးတွေကိုဖြစ်နေတယ်ကျွန်တော်တို့တိုင်းပြည်မှာတကယ်လို့ဖြစ်နေတယ်ဆိုတော့ပြောမယ်ဆိုရင်ဒါအစိုးရကအများကြီးလိုက်ပြီးတော့လုပ်နေတယ်ဆိုပေမဲ့ဒီကိစ္စကအစိုးရတစ်ခုတည်းနဲ့ဆိုင်တာမဟုတ်ဘူးအဲ့ဒီမောင်တော်ဘက်မှာအခုလောကဖြစ်သွားတဲ့ပြဿနာမှာဖြစ်သွားတဲ့အကြောင်းရင်းတွေအကုန်လုံးကိုကျွန်တော်တို့ဟိုဖြစ်ကာလနဲ့ပြန်ပြီးတော့ကြည့်လိုက်ရင်အစိုးရကဘာမှအဲ့မှာလုပ်နိုင်တဲ့အခြေအနေမရှိဘူးတကယ်တကယ်ဒီပြဿနာတွေအကုန်လုံးဖြစ်သွားတာအုပ်ချုပ်ရေးနဲ့လုံခြုံရေးတိုင်းဆိုင်ရာအဲ့ကိစ္စကြီးကြောင့်ပြဿနာတွေကြောင့်မလို့အခုပြဿနာအကြီးကြီးပေါ်လာတာအဲ့တော့အုပ်ချုပ်ရေးနဲ့လုံခြုံရေးတိုင်းဆိုင်ရာဆိုတာကလည်းဒါပြည်ထောင်အောက်ကနေတွားတယ်တပ်မတော်အောက်ကနေတွားတယ်အကုန်လုံးကတပ်မတော်နဲ့လုံးဝသက်ဆိုင်နေတဲ့ကိစ္စတွေအခုအစိုးရကတော့အစဲတော်ကိုသူကတကယ်ကိုတိုင်းပြည်ကောင်းမှုအတွက်ကိုတိုင်းပြည်ဒုက္ခမရောက်ဖို့အတွက်ကိုတိုင်းပြည်စီးပွားရေးမထိခိုက်ဖို့အတွက်ကိုအကြီးကြီးလိုက်ပြီးတော့လုပ်နေတယ်။ဒါပေမဲ့ဘုရားကပြောတဲ့လုံခြုံရေးပိုင်ဆိုင်ရာတွေအုပ်ချုပ်ရေးပိုင်ဆိုင်ရာတွေကဒါကိုတက်တက်ကြွကြွနဲ့အကောင့်တွေပုံနေသလားဆိုတော့က ကျွန်တော်ထင်တယ်တိတ်ပြီးတော့အကောင်းကြီးပေါ်တာမသိရဘူးဒါကြောင့်မလို့ဒီနေ့ချိန်ကြီးအဆင်မပြေသေးတာလို့ကျွန်တော်ပြပါတယ
်ဟုတ်ကဲ့ပါရှင့်ဆရာကျေးဇူးပါအဲ့တော့ဒီပါဝင်ဆွေးနွေးဖို့အတွက်စာပေးထားတဲ့သူတွေရှိပါတယ်ဒီကိုမောင်ဒတ်တနာပါဒါအမေရိကန်ပြည်ထောင်စုကဖြစ်ပါတယ်နောက်ကျမတို့မြန်မာပြည်ထောင်စုကနေစာပေးပို့ထားတယ်လည်းရှိပါတယ်ဒါပေမဲ့အချင်းကန့်သက်ကြောင့်ကျမအဲ့စာတွေကိုဖတ်မပြနိုင်ပါဘူးဒါပေမဲ့အဲ့ဒီစာပါအကြောင်းအရာတော်တော်များများကိုကျမကနဦးခုနကဆွေးနွေးချက်ထဲမှာအလုံးခြုံငုံပါဝင်သွားပြီလို့ဟိုယူဆပါတယ်နော်အခုတော့ဆွေးနွေးဖို့စောင့်ဆိုင်းနေသူတယောက်ရှိပါတယ်ဦးမောင်မောင်ကျော်ပါဦးမောင်မောင်ကျော်အချိန်တော့တိတ်မရဘူးရှင်လိုရင်းတူရှင်ပေါ့နော်ဟိုဟိုဟိုမေးချင်ရင်လဲမေးခွန်းတစ်ခုပေါ့ဒါမှမဟုတ်အယူအဆဆိုလို့ရှင်လဲတူတူနဲ့လိုရင်းပေါ့ဝေရောက်ဆွေးနွေးပါရှင
်ဟုတ်ကဲ့ခင်ဗျာကျွန်တော်ပြောချင်တာကတော့နိုင်ငံတကာနိုင်ငံရဲ့ဟိုချုပ်ချအာဏာနဲ့ပေါ့နော်လူသားကြီးအဲ့ကျွန်တော်တို့အခုကဘာမှာတင်းတင်းကြပ်ကြပ်လက်ကမ်းပြုပြီးတော့သုံးနေတယ်ကျွန်တော်တို့လူအခွင့်အရေးဆိုတာကကျွန်တော်ခွဲခြားမြင်မှုတော့လိုပါတယ်နော်ကျွန်တော်လူအခွင့်အရေးဆိုတာကဟိုလူသားတိုင်းပေါ်မှာရှိပြနေမှန်နေမဲ့နိုင်ငံတနိုင်ငံရဲ့အထုတ်ချအာဏာပေါ်မှာတော့မလွန်မှုတင့်မှုတို့ကျွန်တော်ကတော့ဒီလိုမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျွန်
တော်ရင်းသူရှင်ပါအကျိုးကျိုးကျိုးပဲဆိုရင်တော့
ဟုတ်ကဲ့ပါ
အများကြီးရှိကြတယ်အချိန်မလောက်ပါသေးလို့က
ဟုတ်ကဲ့ပါရှင်ကျေးဇူးတင်ပါတယ်ရှင်အဲ့တော့ဟိုဆရာဒေါက်တာတင်းဆွေခုနသူပြောထားတဲ့ဟာပေါ့နော်အခုဗမာပြည်ထဲမှာလည်းပြောပါတယ်ဒီကိစ္စကအမျိုးသားရင်းနဲ့ပဲကြည့်ရမယ်လူအခွင့်အရေးကကြည့်လို့မရဘူးဆိုတော့အမျိုးသားရင်းနဲ့လူအခွင့်အရေးကစန့်ကျင်ဘက်မြန်ဖြစ်နေပါသလားဘာများဟိုဟိုနားလည်မှုလွဲနေကြပါသလားဘာများသူတို့ဖြစ်နေကြပါသလဲဆရာအဲ့ဒါလေးသုံးသပ်ပေးပါရှင
်အေးမေကွာတော်တော့ဟိုခက်တယ်ခင်ဗျအဲလူအခွင့်အရေးဆိုတာကတပိုင်းဟလာအမျိုးသားရေးပြောပြောလုံခြုံရေးပြောပြောအမျိုးမျိုးပေါ့နော်ဟိုပြောပြောရတာတော့တော်တော်လေးဟိုညှင်းခုံရတာလဲရှုပ်ပြီးတော့ဟောဟာအဲ့နေပဲလဲတော်တော်ကျဲပါတယ်ဘာပဲဖြစ်ဖြစ်ကိုတိုင်းပြည်အနေနဲ့ကြည့်ရင်ခုနနောက်ဆုံးဆွေးနွေးတဲ့ပုဂ္ဂိုလ်တယောက်ပြောသလိုတိုင်းပြည်ရဲ့ချုပ်ချာအာဏာဆိုတာကိုတိုင်းပြည်မှာမဟုတ်ဘူးနိုင်ငံတိုင်းပေါ့ကုလသမဂ္ဂမပေါ်ခင်တည်းကဒီယူဆကိုနိုင်ငံတကာလက်ခံထားပြီးသားဖြစ်တဲ့အတွက်ကိုတိုင်းပြည်ရဲ့ချုပ်ချာအာဏာထိပါမှုကိုတော့ဘယ်နိုင်ငံဘယ်ဆိုရဘယ်ပြည်သူတွေကမှမလိုလားဘူးအဲ့တော့တခြားဘယ်ပြည်သားနေနဲ့တိုင်းတိုင်းဒီနိုင်ငံရဲ့ချုပ်ချာအာဏာဆိုတာကတော့ဟိုအမြင့်ဆုံးလို့ကိုယ့်ဘက်ကကိုဟိုဘယ်သူမှမပြောကြမှာပါအဲအဲ့မှာဟိုခုနကျွန်တော်ပထမဆုံးဆွေးနွေးတော့ပြောတဲ့အချက်လေးတစ်ချက်ကိုပြန်ပြီးတော့ရှင်းပြရသေးတယ်နိုင်ငံတကာကအတူပီဗမာပြည်မှာဘာမှမပြောဘူးလို့ဆိုတော့ဟိုပြောလိုက်မိတဲ့ချက်ကအဲတကယ်တော့ဟိုကျွန်တော်ပြန်ရုပ်သိမ်းပါတယ်လုံခဲ့တဲ့နိုင်ငံပိုင်း BBC မှာဒီကိစ္စကိုဟိုတုံ့သွားတယ်အတုံးလုံးဆောင်မှာတင်းဆောင်မှာရှိပါတယ်ဒီဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့9သိန်းလောက်ဟိုထွက်လာတဲ့လူတွေအဲ့တော့အတော့ကတော့ဟိုအရင်လိုဟိုတတ်တာတို့အာရမပြုကျင်တာတို့မိရှို့တာတို့အပြင်နောက်ထပ်စက်ကလုံးကတော့ဟိုငတ်ပြီးတော့သေးသေးဆိုတဲ့အတုံးလုံးနဲ့ဒါတက်လာတယ်အဲ့တော့အခုလူတွေကဗမာပြည်မှာမဟုတ်ဘူးအမားတော့ဘင်္ဂလားဒေ့ရှ်နယ်မြေပေါ်မှာပါအဲ့ဒီအဒီသူတို့တကယ်လို့သာကမကောက်ကြောမလားဆိုငတ်တယ်ဆိုရင်
ဟုတ်ကဲ့ရှင်ဆရာအချိန်ကကျော်နေလို့ဖြတ်ပြပါရှင
်ဟုတ်ကဲ့
ဟုတ်ကဲ့
ဟုတ်ကဲ့
ဆရာ
ဟုတ်ကဲ့ပြောရရင်ဟို
ဟုတ်ကဲ့ပါရှင်။
တကယ်တည်းညှင်းကုန်မှုတွေရှိတယ်။အဲနောက်ထပ်ဟိုခုနဆွေးနွေးတဲ့တယောက်လိုပေါ့လို့အမေရိကန်မပြောနေအမှားတော့မဟုတ်ကဘာဖြစ်စင်မှာအတူပြီ
။ဟုတ်ကဲ့ပါ။ဆွေးနွေးပွဲအချိန်ကတော့ပဲကြော်သွားလို့ကျွန်မတောင်းပန်ပါတယ်ရှင်။ဥဆောင်ဆွေးနွေးပေးခဲ့တဲ့သူတွေရောတော်ရရှင်နဲ့အားလုံးကိုရောအထူးပဲကျေးဇူးတင်ပါတယ်ရှင်။
မတ်တန်ကြီးထိုင်စီစဉ်နဲ့ဒါရိုက်လေးလိုင်းဆွေးနွေးကားစီစဉ်နားဆင်ကြရတာပါရှင်အခုအင်ကာညထိတ်တန်းရောက်သတင်းအကျဉ်းချုပ်ကိုကိုရနိုင်ကပြောပြပေးပါမယ်ရှင
်ရောက်ကိုရီးယားနိုင်ငံကသူတို့နိုင်ငံအပေါ်မှာစီးရီးယားချင်းချောက်မှုတွေကိုဖယ်ရှားလိုက်မယ်ဆိုရင်သူတို့ရဲ့နျူကလ িয়ার စီစဉ်ကိုဆက်ထားဖို့လိုအပ်မှာမဟုတ်သလိုအမေရိကန်ပြည်ထောင်စုနဲ့လည်းဆွေးနွေးဖို့ဆန္ဒရှိတယ်လို့မြောက်ကိုရီးယားဘက်ကအရေးအမွေပြောကြားလိုက်တယ်လို့ထောင်ကိုရီးယားအနာပိုင်းတွေကပြောပါတယ်မြန်မာလုံခြုံရေးတပ်တွေဟာရခိုင်ပြည်နယ်မြောက်ပိုင်းမှာဆက်ပြီးတော့ရှိနေတဲ့ရိုဂျာမွတ်စလင်အပေါ်မှာလူခွင့်ချုပ်ဖောက်မှုတွေဆက်ပြီးကျူးလွန်နေတယ်လို့လူခွင့်ဆိုင်ရာကုလသမဂ္ဂလက်ထောက်တွင်းမှုချုပ်အန်ဒရူးဂီလ်မော့ကအင်္ဂါနေ့ကအကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်ခင်ဗျာ
အင်္ဂါနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုကိုရနိုင်ပြောပြပေးသွားတာပါဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးခဲ့တဃအစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ပါတယ်မနေ့ကတော့ကြာနေမနေ့ပိုင်းအစီအစဉ် ဗုဒ္ဓဦးနေမနေ့ပိုင်းအစည်းအဝေးတွေကိုတော့လှိုင်းတို့မီတာ30 40 48တို့ကနေနားဆင်နိုင်ပါတယ်ဗီဒီယိုကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.